to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ် April 25ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိ9 25 32.51 အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညတော့အစည်းအဝေးကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့2020ပြည့် American သမ္မတရွေးကောက်ပွဲမှာ Democratic Party ရဲ့သမ္မတလောင်းဖြစ်ရွေးခံမယ်ကြောင်းဒုသမ္မတဟောင်းဂျိုးဘိုင်ဒင်ဒီနေ့ပဲကြေညာပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတိုင်ဝမ်ကလုံခြုံရေးအမှတ်ခံချက်ပေးဖို့လိုတဲ့ကြောင်းရုရှားသမ္မတကပြောပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မုံနဲ့အတူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီး
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်ပြည်သူသမ္မတနိုင်ငံခရီးစဉ်အလွန်ကာလမှာမြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးအပိုင်းမှာ
နိုင်ငံရေးကဲကတ်ဒေါက်တာရန်မျိုးသိန်းပြောတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ဖားကန့်ဒေတာမှာလုပ်ငန်းပြုကြလို့လူများပြားသေးဆုံးပြီးတဲ့နောက်ဘေးရန်ရဲ့ကင်းရှင်းအောင်ဘာတွေလှုပ်ဆောင်နေလဲဆိုတာအပဝင်းကဘာတဝမ်းကနေရာတချို့မှာဝတ်သက်ရောဂါပြန်ဖြစ်လာနေတဲ့အကြောင်းနဲ့ကလေးတငယ်တွေရဲ့စိတ်ကူးစိတ်တန်းအသစ်တွေကွန်မြူနိုင်ဖို့အတွက်အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကပြပွဲတစ်ခုအကြောင်းတွေကိုနားဆင်သွားဖို့ရှိပါတယ်ဒီအကြောင်းတွေမတင်ဆက်ခင်မှာအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မနိုးကကြီးညာပေးမှာဖြစ်ပါတယ်ဗျာ
2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာ Democratic Party ရဲ့သမ္မတလောင်းဖြစ်အရွေးခံမဲ့ကြောင်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကဒီနေ့ပဲကြေညာလိုက်ပါတယ်။ American သမ္မတ Donald Trump နဲ့ရှင်ပြိုင်မှုသမ္မတလောင်းဖြစ်ရွေးချယ်ခွင့်ရရေးကြိုးပမ်းနေကြတဲ့ Democratic Party ကိုယ်စားလှယ်တွေအများအပြားရှိနေတဲ့အထက်မှာ Delaware ပြည်နယ်ဝါရင်အထက်လွှတ်တော်အမတ်လည်းဖြစ်အရင်သမ္မတဟောင်း Barack Obama လက်ထက်မှာဒုသမ္မတဖြစ်နှစ်ကြိမ်တာဝန်ယူခဲ့ပြီးတဲ့ Biden ကတော့ရှင်ပြိုင်သူတွေထဲမှာချက်ချင်းဆိုသလိုထိတ်ဆုံးနေရရောက်ခဲ့တာပါ။သမ္မတလောင်းဖြစ်အရွေးခံမှုဒုသမ္မတဟောင်း Biden ရဲ့ဒီနေ့ကြေညာချက်ထက်မှာတော့ American ပြည်တော်စုရဲ့ချေကန်စံတန်မိုးတွေနဲ့ကမ္ဘာအလယ်မှာရည်တည်ချက်တွေဟာအန္တရာယ်နဲ့ကြုံရတဲ့အကြောင်းဖော်ပြထားပါတယ်။သမ္မတထရန့်ကရှင်းနစ်ကြတန်း20အုပ်ချက်ခွင့်ပေးလိုက်မယ်ဆိုရင်တိုင်းပြည်ရဲ့တွင်ပြည်လက္ခဏာတွေအားလုံးချေကန်ကြကြပြောင်းလဲသွားနိုင်တဲ့အကြောင်းဒီလိုဖြစ်မခံနိုင်တဲ့အတွက်ရွေးကောက်ပွဲမှာဝင်ပြိုင်မှုဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။အသက်86နှစ်အရွယ်ဒုသမ္မတဟောင်းဘိုင်ဒန်ဟာအများပြည်သူနဲ့ပတ်သက်တဲ့အခမ်းအနားတွေမှာထိတွေ့ရာပွတ်ပတ်နှမ်းရှုပ်တာတွေရှိခဲ့တဲ့ပေါ်ဆွဆွဲဝေဖန်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံခဲ့ရတာပါ။နေဗာဒါပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးဖြစ်တာဝန်ယူခဲ့ဘူးသူအမျိုးသမီးတူပါဝင်အမျိုးသမီး9ဦးထက်မနည်းကဆွဆွဲခဲ့တာတွေကိုတော့သူ့ဘဝတခြားလူတွေနဲ့ရင်းရင်းနှီးနှီးဆက်ဆံခဲ့တဲ့အဖြစ်မှုဖြစ်ကာကွယ်ပြောဆိုခဲ့ပေမဲ့ရှေ့လျှောက်စဉ်စဉ်ရင်းရင်းပြုမှုသွားမယ်လို့လည်းပြောဆိုထားပါတယ်။
ဒီမိုကရက်အမတ်တွေအများစုနေရာရထားတဲ့အမေရိကန်အောက်လွှတ်တော်ကနေသူ့ကိုတရားစွဲဖို့ကြိုးစားမယ်ဆိုရင်နိုင်ငံတော်တရားရုံးချုပ်အထိတက်ပြီးတရားရင်ဆိုင်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။2016ရွေးကောက်ပွဲမှာဝင်နောက်ဆက်ခဲ့တဲ့ရုရှားနဲ့ထရမ့်စီယုံရေးတာဝန်ခံတွေပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိအထူးစုံစမ်းရမှုရောဘတ်မော်လာရဲ့အစီရင်ခံစာကိုတုံ့ပြန်တဲ့အနေနဲ့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားတာမှာသူ့ဘက်ကဘာပြစ်မှကျူးလွန်မထားဘူးလို့ဆိုပါတယ်။တချို့အချက်တွေကိုထိန်ချမ်းပြီးလူသိရှင်ကြားထုတ်ပြန်ထားတဲ့အစီရင်ခံစာထွက်ခဲ့ပြီးတဲ့နောက်သမ္မတကိုတရားစွဲတဲ့မသိဒီမိုကရက်တွေကြားအခြေအတင်ဆွေးနွေးစရာဖြစ်နေပါတယ်။တရားစွဲဖို့လုပ်ငန်းတွေမဆရင် liberal အတွေးအမြင်ရှိသူတွေရဲ့ထောက်ခံမှုဆုံးရှုံးသွားလိမ့်မယ်လို့ပါတီဝင်တချို့ကစိုးရိမ်နေကြပေမဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီပလိုစီကတော့သတိထားဆောင်ရွက်ဖို့တိုက်တွန်းနေပါတယ်။သူ့ဘော်တရားစွဲရင်နိုင်ငံတော်တရားရုံးချုပ်အထိတက်မယ်လို့သမ္မတထရမ့်ကပြောနေပေမဲ့သမ္မတကိုတရားစွဲတဲ့ဆောင်ရွက်မှုတွေကိုတားဆီးပိုင်ခွင့်အခွင့်အာဏာတရားရုံးချုပ်မှာမရှိဘူးဆိုတာအရင်ဖြစ်ရတွေကိုကြည့်ရင်ရှင်းတယ်လို့ဖွဲ့စည်းပုံဆိုင်ရာကျွမ်းကျင်သူရှင်းနေတွေကထောက်ပြပါရယ်သမ္မတအပေါ်လွှတ်တော်ကတရားစွဲတဲ့လုပ်ငန်းတွေမှာဝင်ရောက်ဆွက်ဖက်ပိုင်ခွင့်မရှိဘူးလို့နိုင်ငံတော်တရားရုံးချုပ်ကလည်း1993ခုနှစ်တုန်းကဆုံးဖြတ်ထားတာရှိပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတိုင်ဝမ်ကလုံခြုံရေးအမှတ်ခံချက်ပေးဖို့လိုတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ရုရှားနိုင်ငံရှီဗျာဒေသဗလာဒီဗော့စတော့ခ်စစ်ကမ်းမြို့မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဝန်နဲ့ဒီနေ့ထိပ်သီးတွေ့ဆုံပြီးရုရှားသမ္မတကသတင်းတောက်တွေကိုပြောရမှာအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတဖြည်းဖြည်းချင်းယုံကြည်မှုတည်ဆောက်သွားဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါ။ပြန်လည်အကျိုးစီးပွားတွေကိုလေးစားမှုတွေနဲ့အောင်မြင်အောင်တဆင့်ချင်းဆောင်ရွက်သွားနိုင်တဲ့အကြောင်းလဲရုရှားသမ္မတကအစိုးရပိုင်းထပ်သတင်းထဏာကိုပြောဆိုထားပါတယ်။မြောက်ကိုရီးယားကတော့အမေရိကန်ကတန်ခတ်မှုတွေတဖြည်းဖြည်းလျှော့ချပေးတာနဲ့မျှနျူကလ িয়ার လက်နက်တွေကိုစွန့်လွတ်သွားဖို့လိုလားနေတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်တွေအားလုံးကိုစွန့်လွတ်ပြီးအပြန်အလှန်အနေနဲ့ဆက်ဆံရေးပုံမှန်ပြန်လည်တည်ဆောက်သွားဖို့ လိုလားနေတာဖြစ်ပါတယ်။နှစ်နိုင်နီးပါးကြာမြင့်ခဲ့တဲ့ရုရှားသမ္မတနဲ့တူးချင်းထိပ်သီးတွစ်ဆုံမှုနဲ့နောက်ဆက်တွဲကိုယ်စားလှယ်ဖွဲ့ရဲ့တွစ်ဆုံမှုတွေနဲ့ညစာစားပွဲတွေအတွင်းမှာတော့မြောက်ကိုရီးယားခေါင်းဆောင်ကတိတ်စကားများပြောတာမျိုးတော့မရှိခဲ့ပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကတော့ဆွေးနွေးမှုတွေဟာရင်းရင်းနှီးနှီးနဲ့အထိပ်ပယ်ဖြစ်သွားတဲ့အကြောင်းပြောဆိုခဲ့တယ်လို့နျူကလ িয়ার စီစဉ်နဲ့ပတ်သက်လို့မပြေမလည်ဖြစ်နေတာတွေကိုငြင်းငြင်းချင်းချင်းဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုဆွေးနွေးနိုင်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။နျူကလ িয়ার လက်နက်တွေစွန့်လွတ်ဖို့လုံခြုံရေးရဘလို့ဂရိခွေမျိုးတွေကိုမြောက်ကိုရီးယားဘက်ကတောင်းဆိုလာမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပေမဲ့ရုရှားသမ္မတကတော့နိုင်ငံတကာအဆင့်ဥပဒေကြောင်းအရအာမခံချက်မျိုးဖြစ်မယ်လို့ပြောဆိုထားပါတယ်
။ကဘာကြီးပူနွေးလာမှုရဲ့အကျိုးဆက်ရာသီဥတုပြောင်းလဲမှုကိုအများပြည်သူပိုပြီးအာရုံစိုက်လာဖို့ရည်ရွယ်ပြီးတော့ဗြိတိန်နိုင်ငံလန်ဒန်မြို့မှာရက်ဆက်ဆန္ဒပြနေကြသူတွေဟာဒီကနေ့မှတော့ဗန်နာရေးဆိုင်ရာလုပ်ငန်းတွေအဓိကရှိတဲ့နေရာတွေမှာပိတ်ဆို့ဆန္ဒပြနေကြပါတယ်။ Extinction Rebellion လို့နာမည်ပေးထားတဲ့အဖွဲ့ကလန်ဒန်အစုရှယ်ယာဈေးကွက်ရှိရာသွားတဲ့အဓိကလမ်းမကြီးတစ်ခုကိုပိတ်ဆို့ခဲ့ကြတယ်လို့တချို့ကလည်းအစုရှယ်ယာဈေးကွက်ထဲအဝင်တကားရှိမှတားဆီးဆန္ဒပြခဲ့ကြပါတယ်။တချို့ကတော့ Canary Wharf ဘူတာယုံမှရထားတစ်စီးရဲ့ခေါမိုးပေါ်တက်ပြီးဆန္ဒပြပါတယ်။ဗန်နာရေးလုပ်ငန်းတွေကြောင့်ဖြစ်တဲ့ကဘာကြီးအပေါ်ဆိုးကျိုးတက်ရောက်မှုတွေကိုအမှန်အတိုင်းထုတ်ဖော်ပြောကြဖို့တောင်းဆိုတဲ့အနေနဲ့ဗန်နာရေးလုပ်ငန်းတွေအဓိကရှိတဲ့နေရာတွေမှာဆန္ဒပြရတာဖြစ်တယ်လို့ဆန္ဒပြပွဲဦးဆောင်သူတွေကပြောပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ထဲကစတင်ခဲ့တဲ့ပိတ်ဆို့ဆန္ဒပြပွဲတွေကြောင့်လန်ဒန်မြို့တော်တွေကအဓိကလမ်းမတွေတံတားတွေနဲ့မြေအောက်ရထားတွေရဲ့အသွားအလာအကြီးအကျယ်ထိခိုက်ခဲ့ရပါတယ်။ဆန္ဒပြပွဲတွေကြောင့်ရဲတပ်ဖွဲ့ဝင်တထောင်ကျော်ကိုဖျန့်ချထားရပြီးဖမ်းဆီးခံရတဲ့ဆန္ဒပြသူကလည်းတထောင်နီးပါးရှိပါတယ်။ဒါပေမဲ့တရားစွဲခံရသူကတော့80လောက်ပဲရှိပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တိလင်္ကာနိုင်ငံမှာနောက်ထပ်တက်ခတ်မှုတွေကျင်းပနိုင်တယ်ဆိုတဲ့သတင်းတွေကြောင့်ရှေ့လာမဲ့သတင်းပတ်တွေအတွင်းအများပြည်သူသွားလာတဲ့ဘာသာရေးခန္ဓာတွေကိုရှောင်ကြဉ်ကြဖို့ကိုလံဘိုမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကသတိပေးလိုက်ပါတယ်။တရီဝီယာထားပြီးလူစုလိုက်ပြုံလိုက်ရှိတဲ့နေရာတွေကိုရှောင်ကြဉ်ကြဖို့ဒီနေ့ပဲအမေရိကန်တန်ယုံက Twitter လူမှုကွန်ရက်ကနေသတိပေးလိုက်တာပါ။တင်းကနေနေတော့ကအစ်တာပေါ်တော်အတွင်းလူပေါင်း350ကျော်တည်ဆုံးရတဲ့အသေးခံဘုံကွက်တက်ခိုက်မှုတွေကြုံရပြီးတဲ့နောက်မှာပဲသတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရာဂုကထွက်ဖို့တမန်ကဖိအားပေးတာခံခဲ့ရပြီးတဲ့နောက်မှာပဲကာဝေးဝင်ကြီးဟမ်မာဆူရီဖာနန်ဒိုကလည်းဒီနေ့ပဲရာဂုကနှုတ်ထွက်သွားပါတယ်။တမန်မန်ဒူပါလာဆူရီဆနာကတော့ကာဝေးဝင်ကြီးနဲ့ရဲချုပ်ပူချစ်ဂျာဆန်ဒရာတို့ကိုရာဂုကထွက်ဖို့တောင်းဆိုထားတာပါ။ခရီးရန်ဖျားကြောင်းနေနဲ့အဆင့်မြင့်ဟိုတယ်တွေမှာအသေးခံဘုံကွက်တက်ခတ်မှုတွေမဖြစ်ခင်အိန္ဒိယထောင်လိုင်းကြီးတွေကသတိပေးခဲ့တဲ့သတင်းချက်လက်တွေကိုသူ့ကိုအတိမပေးတဲ့သူတွေကိုပြင်းပြင်းထန်ထန်အရေးယူမယ်လို့သမ္မတကနိုင်ငံကိုရုံးမြင့်တန်ကြားကနေပြောကြားတဲ့မိန့်ခွန်းမှာပြောဆိုခဲ့ပြီးနောက်မှာပဲထိတ်တန့်လုံခြုံရေးတာဝန်ရှိတဲ့သူတွေကိုရာဂုကထွက်ဖို့သမ္မတကတောင်းဆိုခဲ့တာလည်းဖြစ်ပါတယ်
တရုတ်နိုင်ငံမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ဟာတရုတ်ဝန်ကြီးချုပ်လီကဲချန်းနဲ့ဒီကနေ့တွေ့ဆုံပါတယ်နှစ်ဖက်အပြန်အလှန်အကျိုးအတွက်လက်တွေ့ကြတဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေရှေ့တိုးလှုပ်သွားဖို့လိုလားတယ်လို့ဒေါ်အောင်ဆန်းစုကြည်ကတရုတ်ဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်။မြန်မာနိုင်ငံစီးပွားရေးနဲ့လူမှုဖွံ့ဖြိုးတိုးတက်ရေးတို့အတွက်တရုတ်နိုင်ငံကခိုင်ခိုင်မာမာပံ့ပိုးတဲ့အတွက်လည်းကျေးဇူးတင်စကားပြောခဲ့တယ်လို့တရုတ်ဝန်ကြီးချုပ်ယုံကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။ရှေ့နှစ်မှာအနှစ်80ပြည့်မဲ့တရုတ်မြန်မာတန်တမာဆက်ဆံရေးမှာနိုင်ငံရေးအရအပြန်အလှန်ယုံကြည်မှုကိုပိုပြီးခိုင်မာအောင်တဲ့ဘုံတိုးတိုးရေးတို့အတွက်အဖက်ဖက်ကပူးပေါင်းဆောင်ရွက်မှုတွေကိုတရုတ်ဖက်ကတိုးပြင်သွားခြင်းတဲ့အကြောင်းတရုတ်ဝန်ကြီးချုပ်ကလည်းဒေါအောင်ဆန်းစုကြည်ကိုပြောခဲ့တယ်လို့ဆိုပါတယ်တရုတ်မြန်မာစီးပွားရေးဇင်းကြံလန်းတိဆောက်ရေးကိုလည်းရှေ့တိုးဆောင်ရွက်သွားခြင်းတယ်လို့ဝန်ကြီးချုပ်လီကဲချောင်းကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်ခေါင်းဆောင်နှစ်ယောက်တွေ့ဆုံပြီးမှတော့တရုတ်နဲ့မြန်မာကြားပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖွက်ကိုလည်းတက်ရောက်ခဲ့ပါတယ်မနေ့ကတော့ဒေါအောင်ဆန်းစုကြည်ဟာဒီတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံပါတယ်နှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်နိုင်ဖို့နဲ့တရုတ်မြန်မာနယ်စပ်လုံခြုံရေးတည်ငြိမ်ရေးနယ်စပ်မှာဒီနေထိုင်နေကြတဲ့ပြည်သူတွေရဲ့ဘဝပုံမှန်အေးချမ်းရေးတို့အတွက်တရုတ်ကမြန်မာနဲ့လက်တွဲဆောင်ရွက်သွားမယ်လို့သမ္မတရှီကပြောကြားခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကလည်းနယ်စပ်တည်ငြိမ်ရေးအတွက်တရုတ်နဲ့ပူးပေါင်းဆောင်ရွက်ဖို့လိုလားတယ်လို့တုံ့ပြန်တဲ့အကြောင်းတရုတ်ကလာတဲ့သတင်းတွေမှာဖော်ပြပါရယ်ခေတ်သစ်ပိုလန်မကြီးဆိုင်ရာအပြည်ပြည်ဆိုင်ရာနီလာခံကိုဒီ တရုတ်နိုင်ငံမှာဒေါက်ဆန်းစုကြည်တက်ရောက်နေတာဖြစ်ပြီးတော့တရုတ်ခီးစဉ်28ရက်နေ့မှာပြီးဆုံးရင်တော့29ကနေမေလ10ရက်နေ့အထိကမ္ဘောဒီးယားနိုင်ငံကိုခီးဆက်မှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံကရသားတည်ဆုံမှုတွေမှာတာလီဘန်တွေနဲ့သဘုံတွေရဲ့လက်ချက်ကြောင့်တည်ဆုံသူအရေအတွက်ထက်အမေရိကန်နဲ့အာဖဂန်စုရတပ်ဖွဲ့တွေကြောင့်တည်ဆုံရတဲ့အရေအတွက်ကပုံများတဲ့အကြောင်းကုလသမဂ္ဂကပြောလိုက်ပါတယ်2019ခုနှစ်ပထမ3လပတ်အတွင်းအစိုးရကိုထောက်ခံတဲ့တပ်ဖွဲ့ရဲ့လက်ချက်နဲ့အရသာတည်ဆုံသူ305ယောက်ဒဏ်ရာသူ303ယောက်ရှိခဲ့ပြီးတဘုံတွေလက်ချက်နဲ့တည်ဆုံသူအရသာ229ယောက်ဒဏ်ရာသူ936ယောက်ရှိတဲ့အကြောင်းကုလသမဂ္ဂကမနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာပါ။ကြောင်စစ်စင်ရေးတွေကြောင့်တည်ဆုံသူအရသာတွေအားလုံးကတဝက်ဟာအမျိုးသမီးတွေနဲ့ကလေးတွေဖြစ်ကြောင်းလည်းပြောဆိုထားပါတယ်။ဒါပေမဲ့လည်း2013ခုနှစ်ကစလို့ထိခိုက်တည်ဆုံမှုအနည်းဆုံး3လပတ်ကာလတခုလည်းဖြစ်ခဲ့ပါတယ်။လက်နက်ကိုင်ပြပကတိကြုံနေရတဲ့အာဖဂန်နစ္စတန်နိုင်ငံမှာအသေးခံဘုံးကွဲတက်ခတ်မှုကြောင့်တည်ဆုံသူရေအတွက်ရော့ကျသွားတဲ့အကြောင်းလည်းအစိုးရခန်းစာကဖော်ပြထားပါတယ်။အရသာထိခိုက်တည်ဆုံမှုတွေရော့ကျလာတာဟာသက်ဆိုင်ရာဖွဲ့စည်းတွေကအရသာတွေမထိခိုက်အောင်ကြိုးပမ်းမှုတွေမှာတိုးတက်မှုကြောင့်လား။ဒါမှမဟုတ်ပြပကတိမှာပါဝင်နေသူတွေကြားဆွေးနွေးမှုတွေရဲ့ရလဒ်ကြောင့်လားဆိုတာရှင်းရှင်းလင်းလင်းတော့မသိရဘူးလို့လည်းအစိုးရခန်းစာပြုစုသူတွေကပြောဆိုထားကြပါတယ်။
အမေရိကန်ပြည်ထောင်စုမှာဝက်သက်ယောဂကင်းစင်ပပျောက်ပြီလို့ကြေညာခဲ့တဲ့2000ပြည့်နှစ်ထဲကဆိုရင်အတီးပြုတ်နိုင်တဲ့ဝက်သက်ယောဂကူးစက်နေသူအရေအတွက်အမြင့်ဆုံးကိုအခုရောက်နေပါတယ်။နိုင်ငံတော်ပြည်နယ်22ခုမှာဝက်သက်ယောဂဖြစ်နေသူပေါင်းပုံထုံးလေးကအထိ695ယောက်ရှိနေပြီလို့ကူးစက်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကမနေ့ကပြောကြားခဲ့ပါတယ်။ယောဂကူးစက်မှုအဖြစ်ဆုံးကနယူးယောက်မြို့ဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလတည်းကယောဂဖြစ်တယ်လို့အတည်ပြုနိုင်သူ390ရှိပါတယ်။တချို့ကယူးလူမျိုးတွေအများစုနေထိုင်တဲ့ Brooklyn အရပ်မှာဖြစ်ကြပါတယ်။ဝက်သက်ယောဂဟာအင်တန်ကူးစက်လွယ်တဲ့ယောဂဖြစ်ပြီးတော့ယောဂဖြစ်နေသူနှာခြေရာချောင်းဆိုးတာကြောင့်လေကားနေတဆင့်ကူးစက်ကြလေရှိပါတယ်။ဝက်သက်ယောဂအဖြစ်များကြတဲ့ Israel, Ukraine, Philippines နိုင်ငံတွေကိုတွားရောက်ခဲ့ကြတဲ့ကာကွယ်ဆေးထိုးမထားသူတွေစီကနေပြီးတော့ American မှာကူးစက်ယောဂပြန်လည်ဖြစ်ပွားနေတာပါဝက်သက်ယောဂကာကွယ်ဆေးဟာယောဂမဖြစ်အောင်69ရာခိုင်နှုန်းအထိကာကွယ်ပေးနိုင်တယ်လို့ CDC ကပြောကြားပြီးတော့နိုင်ငံသားမတွားခင်ကာကွယ်ဆေးထိုးကြဖို့လည်းအကြံပြုထားပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြန်မွန်တို့ညင်ညာပေးတော့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ရင်းဆုံးတော့ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အကြောင်းကိုပြောပြကြပါမယ်တရုတ်နိုင်ငံဥဆောင်လုပ်တဲ့ဒုတိယအချိန်မြောက်ရပ်ဝန်းနဲ့ပိုလန်မှာပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးBRI Forum ကိုတက်ရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာဒီကနေ့မှာတော့တရုတ်သမ္မတရှီကျင်းဖင်နဲ့တွေ့ဆုံပြီးတော့နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံနားလည်မှုစာချုပ်လောက်တချို့လက်မှတ်ရေးထိုးတဲ့ပွဲကိုလည်းဒေါက်တာဆန်းစုကြည်တက်ရောက်ခဲ့သလိုအခုခီးစဉ်ကနေတရုတ်မြန်မာစီးပွားဆက်ဆံမှုတွေပိုအားကောင်းလာနိုင်တယ်လို့သုံးသပ်သူတချို့ကတော့ရှုမြင်နေကြပါတယ်။ဒေါက်တာဆန်းစုကြည်ရဲ့တရုတ်ခီးစဉ်အပေါ်သုံးသပ်ချက်တချို့ကိုတော့ကိုဇော်ထက်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
ဒီနေ့တရုတ်သမ္မတရှီကျင်းပင်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆုကြည်တွေ့ဆုံခဲ့တဲ့အခါမှာပိုလန်မှစီမံကိန်းကနေနှစ်နိုင်ငံလူမှုဘဝတွေမြင့်တင်ဖို့ချစ်ကြည်ရေးတူမြင့်ဖို့မြမငင်းငယ်ရေးမှာကူညီပေးဖို့နေဆက်တည်ငြိမ်ဖို့ရခိုင်ကနေဆက်ဆုံးဖြတ်သူတွေရေးကိစ္စအကူအညီပေးဖို့နဲ့ကုလသမဂ္ဂမှာနှစ်နိုင်ငံပူးတွဲလှုပ်ဆောင်ဖို့အပါအဝင်အချက်တချို့ကိုဆွေးနွေးခဲ့ကြရတဲ့အကြောင်းမြမနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်မြန်မာဖွံ့ဖြိုးတိုးတက်ရေးနဲ့နည်းပညာပိုင်းဆိုင်ရာအကူအညီတွေအတွက်လည်းတရုတ်အစိုးရကတရုတ်ရွှေဝံငွေ1 ဘီလီယံအကူအညီပေးမဲ့ကိစ္စကိုလည်းဆွေးနွေးခဲ့ကြပေမဲ့အများစိတ်ဝင်စားစောင့်ကြည့်နေတဲ့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးဆွေးနွေးရလို့တော့မကြားသိရသေးပါဘူး။ဒေါက်တာဆန်းစုကြည်ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်လို့တရုတ်မြန်မာဆက်ဆံရေးဟာပိုပြီးနှီးဆက်သွားနိုင်ကြောင်းနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်ပြည်သူသမ္မတနိုင်ငံခီးစဉ်အလွန်ကာလမှာမြန်မာနိုင်ငံဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးအပိုင်းမှာပို့ပြီးတော့နှိစက်သွားနိုင်တယ်နှိကသွားနိုင်တယ်လို့ကျွန်တော်ကအဲ့လိုယူဆပါတယ်ဒီကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့်အနောက်နိုင်ငံတွေအနေနဲ့မြန်မာအစိုးရနဲ့မြန်မာတပ်မတော်နဲ့ဖြည့်တွေ့ဆက်ဆံမှုကိုပို့ပြီးတော့ချဲ့ထွန်ဖို့လိုအပ်တယ်လို့မြင်ပါတယ်မြန်မာအစိုးရအနေနဲ့ရောမြန်မာတပ်မတော်အနေနဲ့ရောကုလသမဂ္ဂအပါဝင်အနောက်နိုင်ငံတွေအပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ဒီထက်ပို့ပြီးတော့ဖြူဟာမြောက်ဖြည့်တွေ့ဆက်ဆံမှုသူအပ်တယ်လို့မြင်ပါတယ
်နိုင်ငံတော်တိုင်ပင်ခံဒေါက်တာဆန်းစုကြည်ဟာတရုတ်နိုင်ငံဥဆောင်လုပ်နေတဲ့ဒုတိယအကြိမ်မြောက်ရန်ဝန်နဲ့ပိုလန်မှာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေး BRI ဖိုရမ်ကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံကိုရောက်ရှိနေရပါဒီခီးစဉ်အတွင်းတရုတ်သမ္မတတရုတ်ဝန်ကြီးချုပ်စရဲနိုင်ငံရေးအကြီးအကဲတွေနဲ့တွေ့ဆုံခဲ့သလိုနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေအတွက်လည်းနားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးတဲ့ပွဲကိုလည်းဒေါက်တာဆန်းစုကြည်တက်ရောက်ခဲ့ပါတယ် အခုလိုတောင်ဆန်းစုကြည်တရုတ်နိုင်ငံကိုရောက်နေချိန်မှာပဲရဆိုင်သားရဲ့မြေဆုံစီမံကိန်းကိုအပြီးတိုင်းဖျက်သိမ်းပေးဖို့အတွက်တောက်ဆုပ်လှုပ်ရှားမှုတွေကလည်းပြည်တွင်းမှာအရှိန်တက်နေတာပါမြေဆုံစီမံကိန်းပြန်မစဖို့အတွက်တောင်ဆန်းစုကြည်အနေနဲ့ပြည်သူနဲ့အခြေလက်ဆွေးနွေးပြီးတရုတ်အစိုးရကိုပြန်လည်ချပြသင့်တယ်လို့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဥက္ကံကောင်အောင်ခန်းကပြောပါတယ
်ဒီမြေဆုံကြီးကတာနဲ့ပတ်သက်တော့တောင်ဆန်းစုကြည်ကလုံခဲ့တဲ့ချိန်မှာဒီကိစ္စမှာလာတော့လည်းပြည်သူချပြတယ်သူ့ဘူးနေနေထုတ်ပေါ်ပါမယ်ဆိုရဟာဒါပြီးမှဖြစ်နိုင်တော့မြေဆုံကြီးကဒါနဲ့ပတ်သက်ပြီးမှဒီဆွေးနွေးပြီးမှဒီအချက်လက်တွေကိုသဘောမတူတဲ့အချက်လက်တွေကိုတင်ပြဖို့လိုပါလိမ့်မယ်ဒါတွေကအခုဒီနေ့တင်ပြဖို့ကောင်းပါတယ်ဆိုတဲ့ဟာမျိုးတော့ဆိုတော့တင်ပြဖို့ပါမယ
်နိုင်ငံတော်တာမြင်ခံဒေါက်ဆန်းစုကြည်ဟာပြည်တွင်းမှာဖွဲ့ထားရဲ့ရန်ဝန်နဲ့ပူလမစီမံကိန်းအကောင့်တွေဖော်ရေးကော်မတီရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူထားသူပါတရုတ်နိုင်ငံဦးဆောင်မဲ့ရန်ဝန်နဲ့ပူလမစီမံကိန်းမှာနိုင်ငံ60ကျော်ပါဝင်မှာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့ပထဝီအနေထားရမဟာဗျူဟာကျရဲ့နေရာမှာရှိရတဲ့အတွက်ပါဝင်လူကြောင်းစီမံကိန်းတွေကိုဆောင်ရွက်ရမှာနှစ်နိုင်ငံကျိုးစည်းဝါမျက်မျက်တတဖြစ်အောင်လုပ်ဖို့လူကြောင်းအဲ့ဒီကော်မတီရဲ့ပထမဆုံးအစည်းအဝေးမှာအတိုင်းအမြန်ဒေါက်ဆန်းစုကြည်ကပြောခဲ့တာပါဒီလိုမြန်မာနိုင်ငံပါဝင်လာဖို့ဆုံးဖြတ်ပြီးရဲ့နောက်ပိုင်းပြည်တွင်းမှာတရုတ်မြန်မာအကျိုးသူဆောင်ရွက်မဲ့စီးပွားရေးအခြေခံစာအုပ်အနေနဲ့ပတ်သက်ပြီးသဘောထားအမြင်တွေကလည်းအမျိုးမျိုးထွက်ပေါ်လာပါတယ်ဖွံ့ဖြိုးဆဲနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအတွက်တရုတ်အကောင့်နဲ့ဖော်မတ်စီမံကိန်းတွေဟာတကယ်ပဲအကျိုးရှိနိုင်လားဆိုတာမေးခွန်းတစ်ခုဖြစ်နေပါတယ်မြန်မာနိုင်ငံမှာအခြေခံစာအုပ်တွေအများကြီးလိုအပ်ပေမဲ့လို့စီမံကိန်းတွေနဲ့ပတ်သက်ရင်နှစ်ဦးနှစ်ဖက်ညှိနှိုင်းပြီးလုပ်သွားမယ်လို့မြင်ကြောင်းစီးပွားရေးမူဝါဒရေးရာပညာရှင်ဒေါက်တာအောင်ကိုကပြောပါတယ
်ဒါတော့နှစ်ဦးနှစ်ဖက်အပြန်လာညှိရပါဘောနော်သူတို့က propose လုပ်တိုင်းလည်းဒီဘက်ကတော့လက်ခံမဲ့လို့မဟုတ်ပါဘူးနော်ထင်ပါတယ်နောက်တစ်ခုကဒီပြည်တွင်းကစီးပွားလုပ်ငန်းရှင်တွေနိုင်ငံသားတွေဆိုအဲဒါကလည်းဘယ်လိုအကျိုးရှိသွားပါဒါပူပေါင်းပါပါဝင်ဆောင်ရနိုင်လဲဆိုတော့လေဒါလည်းကြည့်ဖို့လိုတာပေါ့ဒါရီရတော့တိတ်ချစဉ်းစားရမှာပေါ့
တရုတ်နိုင်ငံပေကျင်းမြို့မှာအေပီလ25ရက်ကနေ28ရက်ထိလုပ်နေတဲ့ဒုတိယမြောက်ရန်ဝန်နဲ့ပူလမပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဖိုရမ်ကိုနိုင်ငံတော်တိုင်ပင်ခံနဲ့အတူပို့ဆောင်ဆက်သွယ်ရေးလျှက်စစ်စွမ်းရင်စီမံဘဏ္ဍာစတဲ့ဝန်ကြီးရည်နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်မတ်တို့တက်ရောက်ခဲ့ကြပါတယ်အတိုင်ပင်ခံကတော့ကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟော့စင်ဖိတ်ခေါ်ထားတဲ့အတွက်တရုတ်ခီးစဉ်ပြီးရဲ့နောက်မှာကမ္ဘောဒီးယားကိုခီးဆက်မှာဖြစ်ပါတယ
်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းဖိတ်ပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့အချင်းပြည်နယ်ဖားကန်ဒေသဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ်ဖားကန်ဒေသမှာရှိတဲ့နှောင်ကံပြူချလို့လူများပြားတည်ဆုံးပြီးရပိုင်းအတွင်းမှာအန္တရာယ်ရှိသတိပေးဆိုင်းဘုတ်တွေစိုက်တူထားဖို့လမ်းညွှန်ထားကြောင်းတာဝန်ရှိသူတွေကပြောပါတယ်ဒီလိုသတိပေးရုံနဲ့မလုံလောက်ပဲအေးအေးဆောင်ရွက်တာတွေလှုပ်တင်တယ်လို့ဒေသခံတချို့ကတော့ပြောပါတယ်ဒီကြောင်းကတော့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ခန်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ပြခဲ့တဲ့တင်လျာနေကကချင်ပြည်နယ်ဖားကန်ဒေသမှာတက်တန်းလွန်လုတ်ကွက်နဲ့တူးဖော်စဲလုတ်ကွက်ကြားကမြေသားနေရန်ပြူကြပြီးနေရန်ပေါ်မှာရှိတဲ့လုတ်ကွက်ဟောင်းကနုံကန်ကြီးပေါက်ကျခဲ့လို့လူ90ကျော်နဲ့ဆက်ရန်နေရာတချို့မြေမြုပ်သွားခဲ့ပါတယ်။လူနေချင်းအလောင်းတွေကသာပြန်တွေ့သေးတာရှိပြီးရှာဖွေကယ်ဆယ်လုဆောင်နေစေဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒီလိုနုံကန်ပေါက်ကျပြီးနောက်ပိုင်းမှာလုတ်ကွက်တွေမှာအနေရရှိတဲ့သတိပေးဆိုင်ပုတ်တွေစိုက်ထူသွားမယ်လို့ကချင်ပြည်နယ်တရံဇာတဝန်ကြီးဦးဒါရှိလဆိုင်ကပြောပါတယ
်ကျိုးပေါက်နိုင်တဲ့ဟာလို့ကျွန်တော်တို့အနေနဲ့အဲပြောဖို့လည်းခက်တာပေါ့ဗျာကံနေတော့ရှိတာပေါ့နော်ဒီလိုကနေကံနေတော့ရှိတာပေါ့အဲအဲ့လိုရှိတဲ့ကနေကံရှိတဲ့နေရာတွေမှာကျွန်တော်တို့ကအဲစိတ်ချလုံခြုံအောင်ပေါ့နော်အဲ့ဒါလေးကိုကျွန်တော်စနစ်တကျပေါ့နော်ဆောင်ရွက်ထားဖို့တော့တောင်းညွန်လာခဲ့တယ်အဲ့ဒါလေးတွေကိုတို့ပြေးအိုက်ပြီးတော့အဲ့အနည်းအနာမှာလုပ်နေတဲ့လုပ်ခွက်တွေရှိခဲ့ရင်လည်းအဲ့ဒီနေရာတွေမှာတို့အများအားတတိပြုနိုင်ဖို့အတွက်တိပေးဆိုင်ပုတ်တွေလေတတိပေးဆိုင်ပုတ်တွေအဲ့ဒါအန္တရာယ်ရှိတဲ့တိပေးဆိုင်ပုတ်တွေကိုဘုံမြင်တာဖြင့်တအောင်ကတ်ထားဖို့အဲ့လိုလမ်းညွှန်ထားခဲ့တယ်
။ဖားကန်မှာနုံငံပြူကြတာရင်းနဲ့မြေစာပုံပြူကြတာတွေဟာအမြဲလိုလိုဖြစ်ပေါ်နေပါတယ်။ဒီလိုပြူကြတာတွေကြောင့်နှစ်စဉ်လူပေါင်းများစွာတစ်ဆုံးနေပေမဲ့ကြောက်စင်းတူးဖော်မှုတွေကတော့ဆက်လက်လှုပ်ဆောင်နေစေပါ။တာဝန်ရှိသူတွေဘက်ကတတိပေးဆိုင်ပုတ်တွေစိုက်ထူမယ်လို့ပြောဆိုပေမဲ့ဒီလိုဖြစ်စဉ်တွေမှာအရေးယူဆောင်ရွက်မှုမရှိဘူးလို့ပြောတာကဖားကန်တင်တာကန်ကိုဇော်မူကျော်ပါ
ဒီလိုနုံကံပေါက်တာဒီတစ်ခါမှပေါက်တာမဟုတ်ရာနှစ်နှစ်ရှင်လို့ပေါက်ကြတယ်ရာအဲ့နှစ်တလို့ပေါက်ကြတဲ့နေရာမှာလုပ်ငန်းဝင်တတိဖြစ်တဲ့ကိစ္စဒီအဲ့အဲ့ဆုံးရှုံးတဲ့ကိစ္စအဲဘယ်လိုအရေးယူပါလဲဘယ်လိုဆောင်ရွက်ပါလဲပေါ့နော်ဒါတွေအစိုးရကဘာလို့မလုပ်တာလဲပေါ့အဲ့ဒါကြီးပေါ့ဗျာအဓိကဘယ်ရမှလည်းအရေးကြီးအရေးယူဆိုရယ်လည်းကျွန်တော်တို့မကြားဘူးပေါ့ဗျာနှစ်ရှင်ဒီလိုမျိုးဖြစ်တာဗျာကျွန်တော်တို့ကဒီလိုအရေးယူဆောင်ရွက်မှုတွေရှိမှကုမ္ပဏီဒီခါဒီလုပ်ငန်းဝင်မှာလုတ်ကန်နေတဲ့ဝန်ထမ်းတွေစစ်ပြီးဖြစ်အောင်သူတို့ဖြူဆိုင်လာတယ်အဲ့တော့ဘာလဲဆိုတော့အဲ့လိုအရေးယူဆောင်ရွက်မှုတွေမရှိတဲ့အခါကျတော့ဘယ်ဟာပဲဖြစ်ဖြစ်အကုန်လုံးကပေါ်လာလေ
တနင်္လာနေ့ညပိုင်းမှာနှုန်ကန်ပေါက်ကြပြီးနောက်ရက်မှာပဲနောက်ထပ်နှုန်ကန်ပေါက်ကြမှုထပ်ဖြစ်ခဲ့ပါသေးတယ်။2015ခုနှစ်တုန်းကလည်းမြေစာပုံပြကြတဲ့အတွက်လူ100နီးပါးတည်ဆုံးခဲ့ပါသေးတယ်ခင်ဗျာ
။ကိုထောင်ခန့်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့လာမယ့်စနေညတိုက်ရိုက်လေးလိုင်းအစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပေးကြပါတယ်ဗျာ။
ကြည့်ကြရဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်းတို့ဟာဒီအပိုင်းတွင်းမှာမြန်မာအင်ဒီဂျင်ကမ္ဘာအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။တရုတ်မြန်မာဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုင်းလေလိုင်းစီစဉ်မှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုကို့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့မိကုံကိုစာနဲ့ဖြစ်စေအသံပိုင်းနဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ VOA မြန်မာဘိုင်းဖုန်းနံပါတ်ကတော့1-232-382-999လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ။
တော်ရရှင်နေနေကျွန်တော်တို့ရဲ့ဒိုင်းရိုက်လေးတိုင်းစီစဉ်မှာဖောင်ဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေဂျာတာရီနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီအထိဒိုင်းရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ကျွန်တော်တို့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ပထမတော့ဒီဝက်သက်ယောဂနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။နှစ်စဉ်ဧပြီလရဲ့နောက်ဆုံးသတင်းပတ်ဟာကမ္ဘာကာကွယ်ရေးစီးရက်တတပတ်ဖြစ်ပါတယ်။ကြောက်ကြီးယောဂကိုအမြင့်ပြတ်ရှင်းလိုက်နိုင်သလိုပိုလီယိုရောဂါတိုက်ဖျက်ရေးနိုင်ငံတကာအစီအစဉ်တွေလှုပ်ဆောင်နေပြီးကမ္ဘာပေါ်ကနေလုံးဝအမြင့်ပြတ်ရှင်းသောအောင်လုပ်နိုင်တင်ခဲ့တဲ့ကူးစက်ယောဂါပိုးတစ်ခုကတော့ပြန်ပြီးတော့ဖြစ်လာနေပါတယ်။ Carol Pearson ရဲ့သတင်းလွှာကတော့ကိုကျော်ကျော်သိန်းကတင်ပြပေးထားပါတယ်ခင်ဗျာ
။ဝက်သက်ယောဂါဟာလူသားတွေမှာသာဖြစ်တဲ့ယောဂါမျိုးကြောက်ကြီးယောဂါလို့ပဲလုံးဝအမြင့်ပြတ်ရှင်းပြနိုင်တဲ့ယောဂါမျိုးပါ။ဒါပေမဲ့လည်းတိတ်ကိုထိရောက်ပြီးအန်ဒရယ်ကင်းနဲ့ကာကွယ်ဆေးရှိထားတဲ့ဂျာဂါကိုပဲဝတ်သက်ယောဂါပြန်ဖြစ်လာနေပါတယ်။ဝတ်သက်ယောဂါဖြစ်ပွားတဲ့အခြေအတွက်ဟာဒီနှစ်ပထမ3လအတွင်းမှာကိုပြီးခဲ့တဲ့နှစ်ကတည်းက3ဆပိုများလာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အာဖရိကမှာတော့အခြေအနေကပိုဆိုးပါတယ်။ပြီးခဲ့တဲ့နှစ်ကတည်းကစာရင်ယောဂါဖြစ်ပွားမှုအဆ900ရာခိုင်နှုန်းတိုးလာတာပါ။ American ကျန်းမာရေး Institute ကဒေါက်တာ Anthony Fauci က
Madagascar has almost 1,000 deaths. It has, you know,
Madagascar မှာတေဆုံးသူ1,000နီးပါးရှိနေပြီးထောင်ပေါင်းများစွာယောဂါကူးစက်ခံထားရပါတယ်
။ New York မြို့ Brooklyn ရက်က Hasidic ဂျူးဘာသာဝင်တွေကြားမှာဝက်သက်ယောဂါကူးစက်ပြန့်ပွားတာကြောင့်မြို့တော်ဝန်ကအရေးပေါ်အခြေအနေကြေညာထားရပါတယ်။ကျူတင်ကာကွယ်နိုင်တဲ့ဒီဝက်သက်ယောဂါအမေရိကန်အပါအဝင်ကမ္ဘာတော်မှာပြန်ဖြစ်လာနေတာဟာယောဂါကာကွယ်ဆေးနည်းလာတာကြောင့်ဖြစ်တယ်လို့ American ကျန်းမာရေး Institute ကသတိပေးထားပါတယ်။1960ပြည့်နှစ်တွေမှာကာဝယ်ဆေးပေါ်မလာခင်ကကမ္ဘာတဝန်းလူပေါင်း2သန်းလောက်ဝက်သက်ယောဂါနဲ့တည်ဆုံခဲ့ကြပွဲရှိပြီးအမေရိကန်မှာဆိုတစ်နှစ်ကိုလူပေါင်း3သန်းကနေ4သန်းအထိယောဂါပိုးကူးစက်ခံခဲ့ရပူပါတယ်ဒီယောဂါဘလောက်ဆိုးတယ်ဆိုတာဒေါက်တာအန်တိုနီဖောက်ချီကအခုလိုပြောထားပါတယ
် 1 in 10 children who get infected with measles will get an ear infection
ဝက်သက်ယောဂါပိုးကူးတဲ့ကလေး10ယောက်မှာ1ယောက်ဟာနားယောဂါဖြစ်ပြီးနားမကျတော့ဒီဖြစ်သွားနိုင်ပါတယ်။အယောက်20မှာ1ယောက်ကဥယောင်ငမ်းပြဖြစ်နိုင်ပါတယ်။အယောက်1000မှာ1ယောက်ဟာကျွန်တော်တို့အခေါ်အုံနောက်ယောင်တင်းတဲ့ယောဂါဖြစ်နိုင်ပါတယ်။အယောက်1000မှာ1ယောက်ကနေ3ယောက်သေဆုံးနိုင်ပါတယ်။ဝက်သက်ဟာအရေးမပါတဲ့ယောဂါပါဆိုတဲ့အပြောဟာလုံးဝမမှန်ပါဘူး
။နောက်ထပ်ဖြစ်လာနိုင်ခြေတွေကဆင်းရဲတဲ့နိုင်ငံတွေမှာပိုတော့မှစိုးသေးတယ်လို့American Emory တက္ကသိုလ် Emory ယောဂါကာကွယ်ဆေးဌာနက Dr. Walter Orenstein ကပြောပါတယ
် You start off with children who are already at greater risk. They may be malnourished.
ကအနေအကျုံးနိုင်ခြေများတဲ့ကလေးတွေကိုပဲစကြည့်ပါ။သူတို့တွေအာဟာရမပြည့်ဝပဲရှိနေနိုင်ပါတယ်။ခန္ဓာကိုယ်ခုခံနိုင်စွမ်းအားလျော့နေနိုင်ပါတယ်။ကိုယ်လေးချိန်လျော့နေပွဲရှိပြီးကျန်းမာရေးစောင့်ရှောက်မှုလည်းမရှိဘူးဆိုရင်ဝက်သက်ကတိတ်ကိုအနေအကျီးပါတယ်။
ကာဝယ်ဆေးလည်းထိုးမထားဘူးယောဂါပိုးရှိသူနဲ့လည်းထိတွေ့မိပြီဆိုရင်တော့ဝက်သက်ယောဂါကူးစက်ဖို့90ရာခိုင်နှုန်းအလားအလာရှိတယ်လို့အမေရိကန်ယောဂါပိုးထိန်းချုပ်ရေးဌာန CDC ကဒေါက်တာရီဘက်ကာမာတင်ကပြောပါတယ်
So it's very infectious. And so the it will find
တိတ်ကိုကူးဆက်တတ်တဲ့ယောဂါပါဝတ်သက်ကာကွယ်ဆေးထိုးမထားဘူးဆိုရင်ဘယ်သူ့ကိုမဆိုကူးနိုင်ပါ रे
ယောဂါဘူးကာကွယ်ဘူးအဖြေကတော့ဝတ်သက်ကာကွယ်ဆေးနှစ်ကြိမ်ထိုးဖို့ပါယောဂါအကြောင်းရောကာကွယ်ဆေးအကြောင်းကိုပါမိဘတွေကိုပညာပေးဖို့လိုပါ रे ဒန်းတူအရေးကြီးတာကတော့ဝတ်သက်ယောဂါကာကွယ်ဆေးကိုကဘာတော်အမှာရနိုင်ဖို့အတွက်ဦးစားပေးလှူဆောင်ဖို့ပဲဖြစ်ပါ रे ခင်ဗျာ
ကဘာတော်နေရာတချို့မှာဝတ်သက်ယောဂါပြန်ဖြစ်လာနေတဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းပြောပြတော့တာဖြစ်ပါတယ်အခုတခါတော့ကလေးငယ်ရင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်ကယ်လီဖိုးနီးယားပြည်နယ် Orange မြို့နယ်မှာကလေးနဲ့အရွယ်ရောက်လူငယ်တွေအတွက်ပြာပွဲတစ်ခုကျင်းပပြီးတော့စိတ်ကူးတစ်တေဖန်တီးနိုင်ဖို့လှုပ်ပေးခဲ့ပါတယ်ဒီပြာပွဲကနေလူငယ်တွေကိုသိပ္ပံနဲ့အမှုပညာနယ်ပယ်မျိုးစုံဆိုင်ရာစိတ်ကူးစိတ်သန်းတစ်တေကွန်မြူနိုင်ဖို့အခွင့်အလမ်းမျိုးစုံဖွင့်ပေးထားတဲ့အကြောင်းဗီဒီယိုသတင်းတော့အာဘဟိုမာသတင်းပေးပို့ထားတာကိုတော့ကိုဝင်းမင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါကယ်လီဖိုးနီးယားပြည်နယ် Orange မြို့ကစစ်ကူးစိတ်တန်းကောင်းအောင်လုပ်ပေးစေနိုင်တဲ့ပြပွဲမှာအသက်အရွယ်မရွေးလူငယ်တွေအတွက် STEM လို့တကောက်ခေါ်တဲ့သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်ချာအပြင်အမှုပညာကိုပါလေ့လာခွင့်ပေးလိုက်ပါတယ်ဒီပြပွဲမှာကလေးတွေနဲ့မိသားစုတွေအတွက်လက်တွေ့လုပ်ငန်းပေါင်း100ကျော်ကိုချပေးထားပြီးဒီနှစ်မှာပရိသတ်5သိန်းကျော်လာရောက်ခဲ့ပါတယ်ကွန်ပျူတာအသစ်တစ်လုံးကိုအစကနေတိဆောက်ခဲ့တဲ့ဆယ်နှစ်အရွယ် Logan Crawford က
The microchips have ways of sending
microchip တွေမှာအမိန့်ပို့ပေးတဲ့နည်းတွေရှိပါတယ်။ဘယ်ဘက်ကိုလှည့်သွားခြင်းလဲဆိုတာမျိုးအမိန့်ကိုချက်ချင်းအမြန်ပို့ပေးနိုင်ပါတယ်။ကွန်ပျူတာကနေအဓိကဗဟိုနေရာကိုဘယ်ဘက်လှည့်သွားခြင်းလဲလို့ပြောလိုက်တာနဲ့အရုပ်ကလည်း live လှုပ်သွားမှာပါ
။ဒီနှစ်ပြပွဲမှာဆွဲဆောင်မှုအရှိဆုံးကတော့ video games တွေကိုဘယ်လိုဒီဇိုင်းဆင်ဖန်တီးယူရလဲဆိုတာလေ့လာနိုင်တဲ့ programming နဲ့ coding ပြကန်းပါ e-sports management အဖွဲ့ကဒီကထာ Catherine Amor Kastek က
By video gaming itself the stereotype is you're wasting your life
video game ကစားတာကိုအချိန်ဖြုန်းတာလို့လွယ်လွယ်ပဲပြောလို့ရှိပါတယ်ဘဝအတွက်တန်ဖိုးရှိတဲ့အလုပ်မဟုတ်ဘူးပေါ့လေဒါပေမဲ့တကယ်တမ်းမှာကဘဝအတွက်အများကြီးကိုလေ့လာနိုင်ပါတယ်ရှေ့ရီအလုပ်ကိုင်းလမ်းကြောင်းဆိုတာကလည်းအမျိုးစုံရှိတယ်လေပညာသင်စုနဲ့တက္ကသိုလ်ရောက်သွားတာပဲဖြစ်ဖြစ်ဒီကွန်ပျူတာနဲ့ပတ်သက်တဲ့အလုပ်ရတာပဲဖြစ်ဖြစ်အသုံးဝင်တယ်လေ
ဒါအပြင်မိဘတွေကလည်းဒီပွဲကသူတို့ကလေးတွေအတွက်သိပ္ပံနဲ့အမှုပညာမှာစိတ်လှရှားမှုဖြစ်စေတယ်လို့ဆိုပါတယ်ဒီပွဲကိုရောက်လာတဲ့မိခင်တူဖြစ်တဲ့မာရီယာအကော့စတာက
ဒီပြပွဲကိုအရင်သဘောကျပါတယ်အခုဆိုရင်၃နှစ်မြောက်ရောက်လာတာပေါ့ဒီ STEM သိပ္ပံနဲ့ဤပညာပြပွဲကနေကိုဝင်ကျင်တဲ့ club အသင်းတွေအဲ့ဒါမျိုးတွေအတွက်သတင်းအချက်လက်တွေရနိုင်တာကြောင့်သဘောကျမိတာပါ
ဒါအပြင်Media Arts Center Anna အဖွဲ့ကညွှန်ကြားရေးမှူး Victor BM ကလည်းတချို့လူတွေကအမှုပညာနဲ့ခပ်ဝေးဝေးမှနေခြင်းပေမဲ့ဒီပြပွဲကြောင့်သူတို့အမှုပညာဝါသနာအထုံနဲ့ပြန်ချိတ်မိသွားကြတယ်လို့ဆိုပါတယ
် Sometimes they're told oh you're not going to make any money doing that or if you have
လူငယ်ဘဝမှာပြောကြလိရှိပါတယ်မင်းဒီအမှုပညာအလုံးနဲ့ဝင်ငွေကောင်းမှာမဟုတ်ဘူးဆိုတာမျိုးပေါ့ဒါမှမဟုတ်လေအမှုပညာကိုကိုကဝါသနာပိုင်ရင်တော့မှအသက်မွေးဝမ်းကြောင်းလုပ်ဖို့ဆိုရင်အမှုပညာကိုဆက်ပြီးမလို့တော့တာမျိုးဖြစ်လာနိုင်ပါတယ်ဒါပေမဲ့ဒီပြပွဲမှာလူတွေရဲ့ယင်တဲ့ကဝါသနာအထုံကိုပြန်အချိတ်ဆက်ဖြစ်သွားစေပါတယ်ကျွန်တော်တို့စစ်တမ်းတွေအများကြီးကောက်ခဲ့ပြီးတည်ထားပါတယ်ဒီလိုမလာခင်လူတွေကိုနေ့စဉ်ဘဝမှာအမှုပညာကိုဘယ်လောက်တန်ဖိုးထားသလဲလို့မေးလိုက်ရင်ငါးမှတ်မှတမှတ်ပဲပေးကြပါတယ်ဒါပေမဲ့ဒီလိုလာပြီးကြည့်ပြီးသွားရင်တော့ငါးမှတ်အပြည့်ပြောင်းပေးသွားကြပါတယ
်အရင်တုန်းက Youth Expo လူငယ်ပြကန်လို့ဆယ်စုနှစ်တွင်တည်းချီခေါ်ခဲ့ရကနေအခုတော့စစ်ကူးစေတန်ကောင်းရေးပြပွဲလို့ပြောင်းခေါ်လာတာခုနှစ်နှစ်ရှိလာခဲ့ချိန်မှာ2019ခုနှစ်ရဲ့ STEM ခေါ်သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်ချာမြင့်တင်ရေးဆောင်ဖို့ကြောင့်ဒီနှစ်ပြပွဲမှာပြည်သက်အများဆုံးကိုဆွဲဆောင်နိုင်ခဲ့ကဖြစ်နိုင်တာဖန်တီးအတိုင်းဝိုင်းကိုလည်းချဲ့ထွင်နိုင်ခဲ့ပါတယ်နော်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
င်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2019ခုနှစ်ဧပြီလ25ရက်ကြာသပတေးနေ့ညပိုင်းအတန်းလွင့်အစည်းအဝေးတွေကို American ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့အစည်းအဝေးတွေကိုတော့ line number 25 30နဲ့51တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမဲ့အစည်းအဝေးတွေမှာဆိုရင်တော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ကျမကြီးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
တိုက်ရင်အားမရှိတဲ့တိုင်းရင်သားဒါမှမဟုတ်ရင်တအင်အားနေလက်တိုင်းရင်သားထဲမှာဟုတ်လက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တခုခုမပြည်လေလို့ရှင
်အပတ်စဉ်တိုင်းရင်သတင်းတော်အစီအစဉ်ကိုလည်းနားဆင်သွားဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့အပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ချမ်းမာရေးကဏ္ဍမှာတော့လေကြောင်းနာရာအကြောင်းအပိုင်းနှစ်ကိုတင်ပြပေးသွားမှာပါလေကြောင်းနာဖြစ်ရခြင်းနောက်ထပ်အကြောင်းရင်းတွေဖြစ်တဲ့စုံစုံနာအကောင်ထိခိုက်ရှာနာနဲ့အတန်အိုးရောင်တာတွေကိုအချိန်မီမကုသရင်ပြင်းထန်တဲ့နောက်ဆက်တွဲတွေခံစားရနိုင်တယ်ဆိုပြီးတော့ကျွန်မ၏ပညာရှင်တွေကဆိုနေကြပါတယ်ဒီစုံစုံနာအာကောင်တိရှနာဖြစ်တာနဲ့အတန်အိုးရောင်တာတွေဘာကြောင့်ဖြစ်ရပြီးဘယ်လိုကာကွယ်ကုသနိုင်ပါသလဲဒီအကြောင်းကိုတော့နားနှာခေါင်းလည်ကြောင်းအထူးကဒေါက်တာသိန်းထွန်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคนานาคาเลเจ้าทุกข์ศาสวันจีดรไทโตครับเราเจอดีเลเจ้านาผิดตาเนี่ยปะทะพี่รอปีแรกตะคอกก็ပြောแก่ในเนี่ยมาดีอาธิยองนารุนาวอากองนารารุนาวดีกินซาเนี่ยปะทะพี่รอเจอเรากากวยနိုင်เนี่ยนี้ดิกูอธิกပြောแก่จ๋าเลยบ่เสียเนาะดีตะคอกတော့เสียเยดีซုံซุนาเยนอกตะคอกอ่ะดีอากองมาที่ไก่ชะนาผิดตาอายุสุราปองบ่เนาะนาวอสันอูยองนาริบ่บลูกากวยနိုင်มั้ยเลยสรเอาเสร็จเปอมาผิดไปเลยเสียအဲ့ဒီခါကျတော့ဒီစုံစုနာနဲ့ပတ်သက်ပြီးတော့ဘလို့ကာကွယ်သင့်တယ်ဆိုတာကိုစပြီးတော့ပြပြပေးပါလားဆရာကြီ
းစုံစုနာကတော့အများကြီးကလေးတွေမှာဖြစ်တတ်တယ်၃နှစ်၅နှစ်ကြီးရမှာလေအငငယ်လေးကတကယ်လို့၃လတခါ၄လတခါ၅လတခါကျညာရယ်စုံစုနာရယ်နော်မိခင်ကာကွယ်စီထိုးတဲ့ချိန်မှာလေမထိုးရတဲ့ကလေးတွေကအဖြစ်များပါတယ်နောက်တော့ခုလာကြတဲ့ကလေးတွေပေါ့နော်အဲ့လိုကလေးဖြစ်ပြီးဆိုလို့ရှိရင်ပထမကာကွယ်ဖို့ကတော့ကာကွယ်စီထိုးရမှာပေါ့နော်အနောက်ကတော့စောစောတိဖို့လိုတယ်တကယ်ပြည့်ပြီဆိုရှင်ကျွန်တော်တို့ကအញ្ញံဆုံးပြည်စီဝါစေထိုးရှင်လဲကောက်ကွယ်နိုင်ပါတယ်ဒါမှမဟုတ်ရှင်စိတ်များပါလို့ရှင်သူကဘာဖြစ်တယ်ဆိုတော့လေပြောဝါအသာအိုးရောက်ပြီးတော့ဒီတီးရဆလတ်တယ်လေမဲမဲဆလတ်တယ်ကွာပြီးတော့အသက်ရှူပြုံပိတ်ပြီးတော့ကလေးရသေးတတ်တယ်နောက်တစ်ခုသေးတတ်တာပါဆိုဒီတီးရတောက်ဆင်ကြောင့်မလို့နှလုံးကိုတတိကာတိုက်တရားတတ်တယ်နှလုံးရောင်တော့အသက်ရှင်မပိတ်ပဲနဲ့အဖျားသိမ့်မတက်တော့ဘဲနဲ့နှလုံးရောင်တော့နှလုံးရက်ပြီးတော့ပြေးသွားပါပဲအဲဒီကျွန်တော်ကအသက်ရှင်ပြောမပိတ်အောင်ကာကွယ်တဲ့အနေနဲ့အသက်ရှင်ပြောလေအရေးပေါ်ဖောက်ကြတယ်လေဖောက်ကြရင်တခုတည်းနဲ့ကာကွယ်တာမဟုတ်ဘူးနှလုံးကမထိအောင်အဲဒီတီးရကိုတောက်ဆင်ထိုးရတာပေါ့နော်ဒါအဲ့ဒါအမြန်ဆုံးလုပ်ပါပါအဲတော့အမြန်ဆုံးတင်ရတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့စုံစုနာမှာရေးကြည့်တော့စောစောသိဖို့ဆိုရင်ဘယ်လိုလက္ခဏာတွေအဓိကစောင့်ကြည့်ဖို့လုပ်မလဲဆရာ
ဟုတ်တယ်အဲ့ဒါကတော့ကလေးကပြင်းချရတာပူချရတာမကြတော့နောက်တော့ပစက်ထဲမှာဟာကြည့်လို့ရှိရင်လေအဖြူကွက်တွေဖြစ်တယ်ဖြစ်ပြီးတော့အသက်ရှူရခါကျအတန်မီလာတယ်ကွီးကွီးကွီးအတန်မီလာတယ်အမ်ကလေးကိုကြည့်လိုက်လို့ရှိရင်ကလေးကအရန်ကိုတောက်ဆစ်ဖြစ်တယ်ဗျာ
ဟုတ်ကဲ့ဆရာနောက်တစ်ခုကတော့ဆရာဒီထိခိုက်ရှာနာတွေပေါ့အယိုးစုတာပါဝင်လေအဲ့ဒါအတွက်ကာကွယ်ဖို့ရော
အဲ့ဒါကတော့ကျွန်တော်တို့မြန်မာပြည်မှာကတော့အများကြီးအစားအသောက်ကနေပြီးတော့ပဲအယိုးစုတာဖြစ်ဖြစ်တဲ့ကြောင့်ကျွန်တော်ကအစားချက်တဲ့ပုံစံကနည်းနည်းပြောပြအောင်မယ်။ငားရပါလိမ့်ဆိုလို့ရှင်နိုင်ငံသားမှာဆိုလို့ရှင်ယူမထည့်ဘူးလေ။ကျွန်တော်ကယူနားကတော့စုတ်ပြီးစားတတ်တဲ့အကျင့်လို့နောက်တော့ယူကိုထည့်ပြီးတော့ပွေပြီးတော့လေမွေးငားလိုချက်လိုက်ပြီးတော့မွေးငားအနေမှာဆိုငားယူပါတတ်တယ်။အဲဒီယူပါတတ်တဲ့နေရာလေးကိုနားရင်သတိထားစားဖို့ရတယ်။နောက်တော့ခုနချက်တဲ့ပုံစံကြီးပဲမဟုတ်ဘူး။အစားစားရင်ကိုမစတော့ဇာတ်များရောစာအုပ်ယူမဆိုင်ပဲနဲ့အဲ့လိုမစားဘဲနဲ့ဖေးချောက်ရွေးထုတ်ပြီးတော့မှစားရင်တော့ရပါတယ်နောက်တစ်ခုကတော့ဇက်ထဲမှာပထမဆုံးရှာနဲ့ဝိုင်းဝိုင်းနဲ့အယိုးတွေ့လာတတ်တယ်အဲ့ဒီဟာမျိုးကြလို့ရှိရင်တော့သိတတ်ပါတယ်ကမ္ဘာကရွေးချလိုက်ပြီးဆိုရင်တော့အဲ့ထဲမှာရောက်သွားပြီဆိုရင်စူးပြီးသွားပြီပေါ့နော်စူးပြီးသွားပြီဆိုရင်အဲ့ဒါကိုလက်နဲ့မနှိုက်ဖို့ရည်ကြီးတယ်စူးတွေကဟိုဟာဒီကမျိုးဟိုဟာဒီကနှိုက်တော့အဲ့ဒါဟာတခါကျအယိုးမကျစေနဲ့အယိုးကပူတော့မြုပ်ငင်သွားလို့ရှိရင်တော့ပြည်သွားတယ်တည်းဆင်းသွားတယ်ဒီကအယူအပေါ်ရမယ်စုလို့ရှိရင်လည်းအယူကပြည်မတည်လို့ရှိရင်တော့အနာပြတ်တဲ့စီတော့ပြည်စီဝါစီနဲ့တောက်လို့ရှိရင်အယူကလည်းပြန်ကြသွားနိုင်ပါတယ်ဒါပေမဲ့အယူပြန်ကြတာကိုစောင့်မယ်စားကျွန်တော်စီလာပြီးတော့အယူထုတ်ကြတာများပါတယ် ခုကျတော့မှန်ကြောင်းတွေရှိပြီဆိုတော့လေမှန်ကြောင်းတွေကြည့်ပြီးတော့ရိုးထိုးကြပါတယ်လက်တမ်းမို့ရှိရင်ကလေးတွေကိုလေဥမာအဖြစ်စူးတတ်တဲ့အရွယ်ဟိုပါဇက်ထဲကိုခဲတံတွေကိုထည့်ပြီးတော့လေကစားကြတယ်ကစားကြပေါက်ကုန်လဲတော့သူစီစူးမိတာပါနော်စူးမိတော့ဒီထက်အာကောင်ပြေးပြီးတော့ချုပ်အောင်တက်တယ်နောက်တစ်ခုကဒီအာကောင်ထဲမှာလည်းအနာတွေဖြစ်ကြတာပေါ့နော်အဲဒါကြောင့်မို့ဒီကလေးတွေကိုဒီပါဇက်ထဲမှာထည့်ပြီးတော့လေကစားရတယ်ဘီလုတ်တွေကိုရေးကြအများကြီးကလေးတွေကကျုပ်စုတာများပါတယ်ဟိုလူကြီးတွေကအယူစုတာ
ဟုတ်ကဲ့နောက်တစ်ခုတော့ဒီအတန်အိုးရောင်တာနဲ့ပတ်သက်လို့ပါဆရာကြီးကာကွယ်နိုင်မယ့်အနေထား
အတန်အိုးကတော့အများဖြစ်ကတော့ပိုးဝင်လို့ရောင်တာရှိတာပေါ့နော်ဒါတူတူကြောင့်ပိုးဝင်လို့ရောင်တာရှိဒါမှမဟုတ်ရှင်အတန်အိုးကပိုးမွေမယ်နဲ့စကားပြောများလို့တော့အတန်အိုးရောင်တာရှိတာနော်အတန်အိုးပိုးဝင်တာကတော့ညာဖြစ်သိမကြဘူးတော့တပတ်လောက်ပဲကြာတော့ဒါကြောင့်မလို့အတန်ဝင်နေဆိုလို့ရှိရင်တော့ပိုးပတ်တဲ့ကြိုးလို့ရှိရင်ကျွန်တော်တို့လည်းပြရဖို့ပေါ့နော်သူရဲ့တန်အိုးရောင်တတ်တဲ့လူတွေကတန်အိုးနဲ့လုံးခေစားတော့တဲ့လူတွေပေါ့နော်တချို့တွေကကြောင်ဆရာမတွေတချို့တွေဟိုပဲလို့တဲ့လူပေါ့လို့အဲ့လိုဆိုလို့ရှိရင်သူတို့ခီးပြေးဖို့ကတော့ကာကွယ်ဖို့ကတော့ခုဖြားနာနေတဲ့ခါပေါ့နော် virus infection ရတဲ့ခါ upper respiratory virus ရတဲ့ခါခုအတန်အိုးကိုသိပြီးတော့လေမလှုပ်ရှားဖို့ရည်ကြီးတယ်အဲသိလှုပ်ရှားမိလို့ရှိရင်အတန်အိုးကခုနပိုးဝင်တော့အဲ့ဒါကြောင့်မလို့အဲ့ဒီချိန်မှာသုတ်ကူတော့ဖြစ်တဲ့ချိန်မှာခုလှုပ်လှုပ်တဲ့ခါကြရင်အတန်းအလုပ်လုပ်နေသူဆိုရင်ဒီခါတော့နော်အဲ့ဒါဆိုကာကွယ်နိုင်ပါလား
ဟုတ်ကဲ့ဆရာဒီအတန်းအိုးရောင်တာအတွက်နောက်ထပ်ရောကာကွယ်နိုင်တဲ့အနေအထားတွေရှိသေးလားဆရာ
အော်ဟုတ်ပြီအတန်းအိုးကိုမရောက်အောင်အပေါ်ညာလေးကတော့အာဒီတို့အကောင်လေးရောင်တဲ့ချိန်မှာအိုးရက်ထက်ပိုလာလို့ရှိရင်မဗိုင်းရပ်စ်ကနေဘက်တီးရီးယားဖြစ်လာတယ်နော်အဲ့ဖြစ်လာတဲ့ခါကျရင်ကျွန်တော်ကမမမပဋိဇီဝစီပြေးလိုက်လို့ရှိရင်ကျွန်တော်အတန်းအိုးကိုကာကွယ်နိုင်ပါလား
ဟုတ်ကဲ့ဆရာနောက်ဒီရေခဲရေတောက်တာမျိုးတို့အဲကွန်ထိတာမျိုးအဲ့ဒါတွေရောပတ်သက်မှုရှိလားဆရာကြီ
းအဲဟုတ်ပါတယ်တခါလေကြားလို့ရှိရင်ကျွန်တော်ပြောတဲ့ဟိုအကောင်ရောင်တဲ့လူကအတန်အိုးကလည်းတွဲပြီးတော့ဖြစ်တတ်တဲ့ကြောင့်မလို့တချို့ကြော်တွေအလော်တွေကိုယ်နဲ့မတည့်တဲ့အရေးတွေကလည်းအတန်အိုးပါဆက်ထပ်ပြီးတော့တောင်းဝင်သေးတာပါ
ဟုတ်ကဲ့ဆရာဒီအဲကွန်ကရောပတ်သက်မှုရှိလားဆရာကြီ
းအဲဟုတ်ကဲ့အဲကွန်ကအေးကြောင့်မလို့အေးကို exclusion ကိုရတဲ့မတည့်တဲ့လူတွေကြတော့အဲကွန် direct တကြားအဲအောက်မှာမနေသင့်ပါဘူးအဲ့ဒါကြောင့်ကအကောင်ကြီးရပုံကိုကအသားမဝင်တော့ပါလေ။ဒါမှမဟုတ် allergic pharyngitis ဆိုတာရှိတယ်။ allergic rhinitis ဖြစ်တယ်လို့နှာခေါင်းနဲ့မတည့်တဲ့ဖြစ်တယ်လို့မျိုးဒီအသားအိုးလေကြောင့်တက်တဲ့လူတွေရှိတတ်ပါတယ်။အဲ့ဒါကတော့အဲကောမှာပါတဲ့ပုံမတော့ပုံပေါ့။အေးရမို့အဖုံရမို့လို့ရတယ်အသားအိုးကြောင့်တက်ပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလေကြောင့်နာတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်က
generally ကတော့လေကြောင့်နာတတ်တဲ့လူကသူ့ကိုအမြဲတမ်းသတိထားပြီးတော့ဖြစ်တတ်တဲ့ဟာကိုလေအနေထိုင်ရှောင်လို့ရှိရင်ကိုဖြစ်တဲ့ frequency နည်းသွားနေနေနောက်ပိုင်းကျလို့ရှိရင်ကို resistance တက်လာနေပြီပဲ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုမဲစီစဉ်တင်ဆက်တဲ့အပတ်စဉ်ဂျမအီကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်တိုင်းရင်တည်းအစည်းအဝေးကိုမကြာခင်မှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီတိုင်းရင်တော့ဦးအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရမှာပါမြန်မာပြည်မှာ2005ခုနှစ်ကစပြီးတော့လူနေမှုအဆင့်တန်းပြောင်းလဲလာပုံကိုကမ္ဘာ့ပံအုပ်စုဘူစင်းအင်းအဖွဲ့နဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးစတဲ့အဖွဲ့အစည်း3ခုကပူးတွဲစစ်တမ်းထုတ်ပြန်ထားပါတယ်ဒီကြောင်းကိုဦးအောင်ခင်ရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
NLD အစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့လူနေမှုအခြေအနေတိုးတက်လာတယ်လို့လွန်ခဲ့တဲ့နှစ်ကထုတ်ပြန်တဲ့ကမ္ဘာ့ပံအုပ်စုရဲ့စစ်တမ်းမှာဖော်ပြပါတယ်။အစိုးရဗဟိုစည်ရင်အဖွဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်နဲ့ကမ္ဘာ့ပံအုပ်စုတို့ပူးပေါင်းလေ့လာတဲ့စာမျက်နှာ200ကျော်ရှိတဲ့စစ်တမ်းဖြစ်ပါတယ်။ဗဟိုစည်ရင်အဖွဲ့က2016နှစ်ကုန်က2019နှစ်ကုန်အထိတစ်နှစ်လုံးကောက်ယူတဲ့စည်ရင်စရာတွေဖြစ်ပါတယ်။မြို့နယ်ပေါင်း296နယ်ကအိမ်တော်စုပေါင်း13,000ကျော်ကိုတွဲဆုံမေးမြန်းလို့ရတဲ့အချက်အလက်တွေပါအလို့အကိုင်းဝင်ဝင်နဲ့ကုန်ကျစရိတ်ကိုမှတ်တမ်းတင်ထားပါတယ်လူနေမှုဘဝမှာအဓိကကျတဲ့အခြေခံလိုအပ်ချက်တွေပြောင်းလဲလာပုံကိုဖော်ပြပါတယ်ဥပမာလျှက်စစ်မီတာအသုံးပြုတာကိုကြည့်ပြီးလူနေမှုတိုးတက်ပုံကိုပြပါတယ်နေရောင်ခြည်ဆိုလာနည်းပညာသုံးစွဲမှုဓာတ်အားလိုင်းတိုးချဲ့မှုတွေကြောင့်အင်အားစုတွေမှာလျက်စစ်ပစ္စည်းအမျိုးမျိုးတုံးဆွဲလာကြပါတယ်။လျက်စစ်မီတုံးနိုင်တဲ့နေရာတွေမှာညာဘက်အထိအလုံးလုံးနိုင်ကြပါတယ်။ ကျင်းလယ်မှာနေအောင်ကြီးဓာတ်အားသုံးသူဥယျာဉ်ဟာသုံးပုံတပုံလောက်အထိရှိလာပါတယ်။2010ကတော့နေအောင်ကြီးဓာတ်အားအသုံးပြုသူမရှိသလောက်ရှားပါခဲ့ပါတယ်
။ဓာတ်အားလိုင်းကွင်းရက်ကို2015မှာတိုင်းပြည်လူဦးရေ34ရာခိုင်နှုန်းအသုံးပြုခဲ့ပေမဲ့2019ရောက်တော့သုံးဆွဲသူလူဦးရေ42ရာခိုင်နှုန်းအထိတိုးပွားလာပါတယ်။လက်ကင်ဖုံးအသုံးပြုသူတိုးပွားလာတဲ့အတွက်ဆက်သွယ်မှုများပြားလာပါတယ်။အင်းအောင်စုဦးရေရဲ့85ရာခိုင်နှုန်းဟာ2019မှာအနည်းဆုံးလက်ကင်ဖုံးတစ်လုံးပိုင်းဆိုင်တယ်လို့ဖော်ပြပါတယ်။ဘဏ်လုပ်ငန်းပညာရေးကျန်းမာရေးနဲ့စီးပွားရေးလုပ်ငန်းတွေမှာလက်ကင်ဖုံးခေါ် mobile phone ဟာအသုံးဝင်တာမို့အသုံးများမှုနဲ့တိုးတက်မှုဆက်ဆက်နေတယ်လို့ဆိုပါတယ်။mobile phone အသုံးအနည်းဆုံးဒေတာဟာရခိုင်နဲ့ချင်းပြည်နယ်ဖြစ်ပါတယ်ဒါပေမဲ့ mobile phone ရှိသူတိုင်းဟာကမ္ဘာနဲ့ဆက်သွယ်နိုင်တဲ့ internet ကွန်ရက်နဲ့ချိတ်ဆက်ထားတာမဟုတ်လို့ဒီနေရာမှာအားနည်းနေပါသေးတယ
်လျှက်စစ်ဓာတ်အသုံးဆွဲမှုကိုလိုက်ပြီးအိမ်သုံးလျှက်စစ်ပစ္စည်းသုံးဆွဲမှုလည်းများပြားလာပါတယ် TV motorcycle သုံးဆွဲမှုဟာလွန်ခဲ့တဲ့10နှစ်ကျော်အတွင်းသိသိသာသာတိုးပွားလာပါတယ်2005မှာ TV ပိုင်နဲ့အင်းအောင်စု25ရာခိုင်နှုန်းလောက်သာရှိပေမဲ့2019ကိုရောက်တော့မိသားစု54ရာခိုင်နှုန်းဟာ TV ပိုင်ရှင်ဖြစ်လာပါတယ်။မော်တော်ဆိုင်ကယ်မှာလည်းဒီပုံစံအတိုင်းဖြစ်နေပါတယ်။2005မှာမော်တော်ဆိုင်ကယ်ပိုင်ရှင်မိသားစု10ရာခိုင်နှုန်းသာရှိပေမဲ့2019ရောက်တော့54ရာခိုင်နှုန်းအထိတိုးပွားလာပါတယ်။စပိန်စီးသူဥယျာဉ်ကတော့ကျဆင်းလာတယ်လို့ဆိုပါတယ်။မြို့တွေမှာကားပိုင်ရှင်ဥယျာဉ်တိုးပွားလာပါတယ်။2005ကအင်တောင်စု20မှာကားပိုင်သူတဦးရှိပေမဲ့2019နဲ့ရောက်တော့2ဦးရှိလာပါတယ်
။သတင်းအချက်အလက်သိရဖို့ရေဒီယိုကိုအားကိုးခဲ့တဲ့ပြည်သူတွေဟာ TV ကိုလည်းဦးစားပေးလာကြပါတယ်။2005ကနေ2014အထိရေဒီယိုသုံးဆွဲသူဦးရေတိုးပွားလာပေမဲ့2014နောက်ပိုင်း TV နဲ့လက်ကင်ဖုန်းကိုသုံးဆွဲသူများပြားလာတယ်လို့ဆိုပါတယ်။ဓာတ်အားလိုင်းကွန်ရက်နဲ့ဆက်သွယ်နိုင်တဲ့နေရာဒေသတွေမှာရေခဲတတာထမင်းချက်အိုစားတဲ့အိမ်သုံးလျှက်စစ်ပစ္စည်းတွေကိုအသုံးပြုလာကြပါတယ်။နေရာဒေသရာသီဥတုနဲ့လူမှုစီးပွားရေးအခြေအနေကိုလိုက်ပြီးအိမ်ဆောက်ပစ္စည်းတွေကွဲပြားသွားပါတယ်။ဒါပေမဲ့အိမ်မိုးတူပြားသုံးတဲ့အိမ်အောင်စုဥယျာဉ်တိုးပွားလာပါတယ်။2005မှာအိမ်မိုးတူပြားသုံးတဲ့အိမ်အောင်စု44ရာခိုင်နှုန်းရှိရာက2019မှာတော့80ရာခိုင်နှုန်းအထိတိုးပွားလာပါတယ်။6တွေ့ပူအိုက်တဲ့ဒေသတွေမှာဝါထရံကိုအများဆုံးအသုံးပြုကြပါတယ်။
ကျင်းလက်ပညာရေးလေတိုးတက်လာပါတယ်အလဲရန်ကြောင်းတက်သူဥယျာဉ်20ရာခိုင်နှုန်းတိုးပွားလာလို့အိမ်အောင်စုအခြေအနေကောင်းလာတယ်လို့ပြောနိုင်ပါတယ်အသက်15နှစ်အထက်အလုပ်လုပ်နိုင်သူဥယျာဉ်35သားမှာအမျိုးသမီးက54ရာခိုင်နှုန်းပါဝင်ပါတယ်မြို့နယ်လူဥယျာဉ်မှာအလုပ်လုပ်တဲ့အမျိုးသမီးများပြားလာပါတယ်အမျိုးသမီးဥယျာဉ်မှာ52ရာခိုင်နှုန်းအလုပ်လုပ်ကြပြီးအမျိုးသားဥယျာဉ်မှာတော့90ရာခိုင်နှုန်းအလုပ်လုပ်ကြပါတယ်ပြည်သူတွေအများဆုံးလုပ်လို့ရှိတဲ့စိုက်ပျိုးရေး၊မွေးမြူရေး၊တစ်တောစားတဲ့လုပ်ငန်းတွေမှာလုပ်ကင်သူဥယျာဉ်ယော့နေလာပြီးစောက်လုပ်ရင်းနဲ့ကုန်ထုတ်လုပ်ငန်းမှာအလုပ်သမားဥယျာဉ်တိုးပွားလာပါတယ်။2005မှာစိုက်ပျိုးရေးလုပ်သူ60ရာခိုင်နှုန်းရှိရာက2019မှာ50ရာခိုင်နှုန်းအထိကျဆင်းလာပါတယ်။ဝန်ဆောင်လုပ်ငန်းမှာပါဝင်သူဥယျာဉ်ကတော့30ရာခိုင်နှုန်းဝန်းကျင်မှာတည်ရှိနေတယ်လို့ဆိုပါတယ်။ရွေရောက်သူတွေမှာအရေးအပတ်အတွက်အသုံးလုံးကျေသူ90ရာခိုင်နှုန်းရှိပေမဲ့ပြည်နယ်နဲ့တိုင်းအစ်စ်မှာ80ရာခိုင်နှုန်းလောက်သာရှိပါသေးတယ်။ကရင်ပြည်နယ်မှာစာတပ်သူ90ရာခိုင်နှုန်းရှိပြီးရှမ်းပြည်နယ်မှာ65ရာခိုင်နှုန်းသာရှိကြောင်းကမ္ဘာ့ဘာအုပ်စုရဲ့နေထိုင်မှုစစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
။အပတ်စဉ်မြန်မာရေး30ချက်အစီအစဉ်ကိုဥအောင်ခင်ကအစီအစဉ်တင်ဆက်ပြီးတော့ကိုညံဝင်းအောင်ကကုညီအားဖြင့်တင်ဆက်ပေးသွားတာဖြစ်ပါတယ်။အခုတစ်ခါတော့နယ်စပ်ဒေသတိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်သတင်းတောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖခန်မြို့နယ်ကြောက်စိမ့်မော့အတွင်းနွန်ကန်ကျိုးပေါမှုကြောင့်လူဦးရေ100နီးပါးခန့်ပျောက်ဆုံးနေပါတယ်ရခိုင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပစ်ခတ်မှုတွေရက်စဲပြီးတွဲဆုံဆွေးနွေးသွားဖို့ရခိုင်လူမှုအဖွဲ့စီ300နီးပါးကတောင်းဆိုခဲ့တယ်ဆိုတာနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့နေကြရင်တိဆောက်တဲ့နှစ်30ပြည့်အခမ်းအနားကျင်းပခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်။သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်ဖားကတ်မြို့နယ်မော်ဝမ်းကလေးကျေးရွာအနီးကြောက်စိမ့်မော်အတွင်းနှွန်ကန်ကြိုးပေါက်မှုကြောင့်လူဦးရေ100နီးပါးပျောက်ဆုံးနေတယ်လို့ဖားကတ်အခြေစိုက် Greenland သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောပါတယ်။ဧပြီလ22ရက်နေ့မှာဖားကတ်မြို့နယ်မော်ဝမ်းကလေးနယ်မြေအတွင်းနှွန်ကန်ကြိုးပေါက်ခဲ့ပြီးဧပြီလ23ရက်နေ့ကရှာဖွေရေးလုပ်ငန်းတွေကိုလှုပ်ဆောင်ရမှာရုပ်အလောင်း3လောင်းရရှိပြီလို့ဖားကတ်အခြေစိုက် Greenland အဖွဲ့တာဝန်ခံဦးနောင်လကပြောပါတယ်ကုမ္ပဏီများရဲ့စီးပင်းပေးချက်အရပျောက်ဆုံးနေသူ100နီးပါးရှိတယ်ဆိုပေမဲ့မျက်မြင်ဒေတာခန့်များရဲ့ပြောပြချက်အရကတော့လူဦးရေ300နီးပါးပျောက်ဆုံးနေတယ်လို့ဦးနောင်လကပြောပါတယ်ဖက်ကတ်မြို့မော်ဝမ်းရက်ွက်မော်ဝမ်းကလေးကျေးရွာအနီးနှွန်ကန်ကျိုးပေါက်မှုကြောင့်မြန်မာသူရကုမ္ပဏီကဝန်ထမ်း28ဦးဘက်ခိုး17စီးမြေတဲရင်10စီးမြေတူးဆက်5စီးနဲ့ရွှေနကားကိုးကောင်ကုမ္ပဏီကဝန်ထမ်း26ဦးဘက်ခိုး5စီးမြေတဲရင်ကိုစီရွှေနုံများအတွင်နှစ်မြုပ်ပျောက်ဆုံးလျက်ရှိပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ပြန်ကြားရေးဝန်ကြီးဌာနကဧပြီလ23ရက်နေ့ကထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်စည်ရေးပဋိပက္ခတွင်အရသားတွေထိခိုက်ဒေဆိုးနေတာတွေရှောင်းမွေနဲ့ဘုရားပထိုးတွေပျက်စီးနေတာတွေရှိနေတာကြောင့်ဒါတွေကိုရပ်တန့်ဖို့အစိုးရအသက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပြစ်ကတ်မှုတွေရပ်စပယ်ပြီးတွေ့ဆုံဆွေးနွေးသွားဖို့ရခိုင်လူမှုဖွဲ့စည်း300နီးပါးကတောင်းဆိုလိုက်ပါတယ်။ဒီကြေညာချက်ကိုဧပြီလ22ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးလက်ရှိရခိုင်ပြည်နယ်ပြည်ပခန့်ဟာစစ်ရေးရအဖြေရှာနိုင်မှာမဟုတ်တဲ့အတွက်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖြေရှာဖို့စစ်ဘေးဒုက္ခသည်တွေရိခါဖူလုံပြီးလူသိခါနဲ့ညီလုံခြုံစွာသွားလာနေထိုင်နိုင်ဖို့အစိုးရကမြန်ဆွန်းကူညီပေးဖို့ရှေးဟောင်းရင်ကျေးမှုအမွေနဲ့စုံနဲ့သတ္တနိကစောက်အုံတွေမှာစကန်းချနေထိုင်ခြင်းနဲ့တိုက်ပွဲတွေမပြုလုပ်ကြဖို့ကျေးရွာနီးမှာတပ်စခန်းချနေထိုင်ခြင်းမိုင်းတောင်ခြင်းနဲ့တိုက်ပွဲတွေမပြုလုပ်ကြဖို့အချက်တွေပါဝင်အချက်၅ချက်ကိုတောင်းဆိုထားပါတယ်ရခိုင်ပြည်နယ်မှာမြန်မာအစိုးရတပ်နဲ့ရခိုင်တပ်တော် AA တို့တိုက်ပွဲဖြစ်ပွားနေတာခုကလေးလခန့်ကြာမြင့်နေပြီဖြစ်တဲ့အတွက်အရသာတိုက်စုံမှုနဲ့ထိခိုက်တန်ရရမှုတွေအများပြားရှိနေပြီးလူနေအိမ်နဲ့သာသနိကဆောက်အုံပျက်စီးမှုတွေလည်းရှိနေပါတယ်
တနင်္လာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးမှာဧပြီလ23ရက်နေ့နနက်ပိုင်းကအသက်63နှစ်အရွယ်အမျိုးသမီးတဦးကမြေမြုပ်မိုင်းနင်းမိမှုဖြစ်ပွားခဲ့ပြီးဘယ်ဘက်ခြေထောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးကပြောပါရတယ်။အလဲစခန်းကျေးရွာအနီးတဝိုက်မှာဆိုရင်ပြီးခဲ့တဲ့2018အောက်တိုဘာလကနေစပြီးတော့ဒေသခံတွေလုံခြုံစားသောက်နေကြတဲ့ဥယျာဉ်ခြံတွေဒေသခံတို့သွာလာနေတဲ့လမ်းတွေမှာမြေမြုပ်မိုင်းနင်းမိတာခုနှစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့ပြီးလူတူထိခိုက်ဒဏ်ရာရရှိမှုလည်းရှိခဲ့ပါရတယ်။မြေမြုပ်မိုင်းတွေနင်းမိတဲ့နေရာဒေသဟာကရင်မျိုးသားစီယုံ KNU တပ်ဖွဲ့ကနေတရားမဝင်တစ်ထုတ်နေတဲ့နေရာဖြစ်ပြီးမွန်ပြည်သက်ပါတီတို့နဲ့အငင်းပွားမှုဖြစ်ပွားနေတဲ့နေရာဒေသဖြစ်တယ်လို့လည်းမွန်ပြည်သက်ပါတီကပြောပါရတယ်။ KNU တဝဲခရိုင်ကတာဝန်ရှိသူတွေကတော့မိုင်းထောင်တဲ့ကိစ္စဟာ၎င်းတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုထားပါရတယ်
။ဝန်ဟိုင်းမှာကျင်းပတဲ့ SSPP SSC မြောက်ပိုင်းချမ်းပြည်တပ်မတော်တည်ဆောင်ခြင်း55နှစ်မြောက်ဆိမ်မခန္ဓာမှာတိုက်ပွဲတွေရပ်တန့်နိုင်ရေးရှမ်းတပ်နှစ်ဖက်တပ်ဆုပ်ထားပြီးဖြစ်ကြောင်း SSPP ဘက်ကပြောဆိုပါရဒီဘောမျိုးနဲ့နမခေါ်အုပ်စုမှာလင်းငန်းလာကြဖြစ်ပွားခဲ့တဲ့တိုက်ပွဲတွေလုံးဝရပ်တန့်နိုင်ရေးအတွက် SSPP အနေနဲ့ဧပြီလ19ရက်နေ့ကတည်းကတပ်ဆုပ်ခွာခဲ့ပါတယ်။ RCS တပ်တွေကလည်းဧပြီလ24ရက်နေ့ထိတပ်ဆုပ်ခွာနေစေဖြစ်ကြောင်းအခမ်းအနားမှာ SSPP ပြောခွေရဒုတိယဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်။အဲ့ဒီဒေတာမှာကုနစ်ဆန်းပိုင်းကရှမ်းတပ်နှစ်ဖက်အပြင်းထန်တိုက်ပွဲဖြစ်ပွားမှုကြောင့်ဒေတာခန့်လူစုထောင်ချီနေရကနေစွန့်ခွာထွက်ပြေးခဲ့ရပါတယ်။
ချင်းပြည်နယ်တောင်ပိုင်းမတူပီခရိုင်ယုံတီစောက်မယ်မြေနေရအငင်းပွားမှုဟာဆက်လက်ဖြစ်ပွားနေပြီးတော့တိရက်ခံပြည်သူလူထု 3,000 ကျော်ဟာဧပြီလ18ရက်နေ့ကစီတန်းလဲလဲဆာနာထုတ်ဖော်ခဲ့ကြပါတယ်မတူပီခရိုင်ယုံတီစောက်မယ်နေရနဲ့ပတ်သက်ပြီးလွတ်တော်ကိုယ်စားလှယ်ရမိရဖရက်ွက်အုပ်ချုပ်ရေးမှုနယ်စီပင်ဌာနတို့ကနေရွေးချယ်ဆုံးဖြတ်ထားတဲ့အတိုင်းမြို့တွင်းစီပင် area မှာတိစောက်ပေးဖို့ချင်းပြည်နယ်အစိုးရထံတင်ပြတောင်းဆိုခဲ့ကြတာပါဒါပေမဲ့မြို့ပေါ်စီပင် area အတွင်းတိစောက်ဖို့မြေနေရမလုံလောက်မှုပညာရှင်တို့ရဲ့ကွင်းစင်းစစ်ဆေးမှုအရဆိုပြီးချင်းပြည်နယ်အစိုးရကမတူပီမြို့နယ်ကိုမိုင်ခန့်အကွာဖနိုင်ငလိုင်ကျေးရွာဘက်မှတိစောက်ဖို့စီစဉ်နေတာကိုမကျေနပ်တာကြောင့်ဆာနာထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP UWSA ရဲ့ငင်းကြဲရေးတိဆောက်တဲ့နှစ်30ပြည့်အခမ်းအနားကိုဧပြီလ18ရက်နေ့ကပန်ဆန်းဌာနချုပ်မှာကျင်းပခဲ့ပါတယ်ဝါအဖွဲ့အနေနဲ့ကိုလူမျိုးကိုကာကွယ်ဖို့တည်ရင်အားတိဆောက်ထားတာဖြစ်တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုအမီကစူးစီးထားပြီးနိုင်ကွင်ကတင်ဆက်ပေးထားပါတယ်
UWSB, UWSA ဝါတရဲ့နိုင်ငံတကာနိုင်ငံမှာတမတော်တစ်ခုပဲရှိရမယ်ဆိုတဲ့အစိုးရတမတော်ရဲ့ပြောဆိုထုတ်ပြန်ထားမှုနဲ့ပတ်သက်ပြီး၁၈ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ UWSB ပြင်ပဆက်ဆံရေးဌာနမှဦးကျော်ကိုအန်းကပြောဆိုတာကိုဦးအမည်ကအခုလိုပါတာပြန်ပေးခဲ့ပါတယ
်။ဗိုလ်ချုပ်မှုကြီးပြောခဲ့တဲ့စကားဟာတနိုင်ငံဟာတမတော်တစ်ခုပဲရှိစေရတယ်ဆိုတော့ကျွန်တော်တို့လည်းသဘောပေါက်တယ်နားလေတယ်ဖြစ်လဲဖြစ်တင်တယ်ဒါမှမဟုတ်ကျွန်တော်တို့နိုင်ငံရဲ့တမိုင်းကြောင့်တိုင်းရင်းသားရဲ့ပြေတနာကြောင့်တိုက်အင်အားမရှိတဲ့နေမင်းမှာသူတိုက်ရင်သားပေါ့နော်တိုက်အင်အားမရှိတဲ့တိုက်ရင်သားဒါမှမဟုတ်ရင်တိုက်အင်အားနေတဲ့တိုက်ရင်သားထဲမှာဟုတ်လက်ရှိနိုင်ငံတော်နဲ့အစိုးရနဲ့တခုခုမပြီးလေလို့ရှိရင်တူတူကတိုက်ခံရပြီတူတူရဲ့အမခံချက်မရှိတော့ဘူးတူတူရဲ့ပြည်သူလူထုရဲ့အမခံချက်မရှိတော့ဘူးကျွန်တော်တို့တပ်ကိုတိဆောက်ထားတာတော့ကျွန်တော်တို့ကိုလူထုကိုကိုကာကွယ်နိုင်ဖို့ကိုလူမျိုးကိုကိုကာကွယ်နိုင်ဖို့ဆောင်ဆောင်နိုင်ဖို့ကျွန်တော်တို့တပ်တည်ထောင်ထားတယ်တီတကိုတီထောင်ထားတော့ကျွန်တော်တို့အစုရကိုတိုက်မှာမဟုတ်ဘူး
UWSP UWSA ရဲ့တိုင်ရမှာ3000ခွဲကရှိနေပြီတိုင်းသားတော်လှန်ရေးဖွဲ့စည်းတွေထဲမှာအင်အားတောက်သင်းဆုံးလက်နက်ကန်ဖွဲ့စည်းဖြစ်တယ်လို့ခန့်မှန်းထားကြပြီးဝတ်ဒေတာတွင်လူဦးရေ6000ကျော်နေထိုင်နေပါတယ်1989ခုနှစ်မှာဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်ပြီးတော့အစုရနဲ့ငြိမ်းချမ်းရေးရယူခဲ့တာနှစ်30ပြည့်ခဲ့ခြင်းလည်းဖြစ်ပါတယ်ဝတ်ပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ဖွံ့ဖြိုးတိုးတက်မှုပြောင်းလဲမှုလက်နက်အင်အားရှင်တွေဟာတိုင်းဒါတိုင်းအားကြလောက်တဲ့အခြေအနေဖြစ်နေတယ်လို့မွန်ပြည်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်
။ဘဝမှာသူတို့ရထားတဲ့အခွင့်အရေးကကြည့်ရတာဖက်ဒရယ်ထက်တောင်နည်းနည်းပိုတော့ဗောနော်ကွန်ဖက်ဒရေးရှင်းသဘောအစ်မျိုးတိဖြစ်နေတော့ဟိုတခြားအဖွဲ့တွေကလည်းဒီလိုနဲ့အခြေအနေမျိုးကိုတောင်းချင်တာဗောလေ။
တိုင်းဒါတွေနှစ်ပေါင်း80ကျော်တောင်းဆိုလာခဲ့ကြတဲ့ကိုကျမကိုပန်သီးခွေကိုပန်ပြရန်ခွေဒန်းတူရေးအတွက်အလေးထားပြုပြင်ဆောင်ရွက်သွားဖို့လိုအပ်တယ်လို့နိုင်ငံရေးလှိမ့်လာတုံ့တက်သူဥမမောင်စုကပြောပါတယ်
။တကယ်တမ်းလိုအပ်တာကတော့အခြေခံဥပဒေမှာတိုင်းဒါခွေရည်တွေနဲ့ပတ်သက်တဲ့ဒန်းတူရေးပြဿနာ၊ကိုပန်အုပ်ချုပ်ရေးပြဿနာ၊ကိုပန်ပြရန်ခွေပြဿနာနဲ့ပတ်သက်ပြီးတော့ကျွန်တော်အလေးနဲ့စဉ်းစားပြီးတော့ပြုပြင်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အတွက်တော့ဒီအချက်တဲကိုကျော်လွှားနိုင်လိမ့်မယ်လို့ထင်ပါတယ်။
ပန်စံကပန်ခမ်းမှာကျင်းပခဲ့တဲ့နှစ်30ပြည့်ငင်းချမ်းရေးခန်းနာမှာမောင်းသူမဲ့လေရင်တွေလေရင်ပြည့်အမြောက်ကြီးတွေဝီဟင်းပြည့်ဒုံးကြီးတွေလက်ဖြောက်သနတ်သမားတွေအမြောက်သားတွေအမျိုးသမီးစစ်တီတွေနဲ့ဝါတတ8000နီးပါးခန့်ခြေသက်ပါဝင်ခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့မုံပြည်နယ်အတွင်းလေယာဆက်ခင်းတွေကိုဆိုးရွားစွာဖျက်ဆီးနေတဲ့ခရုနှိမ်နေရင်းနဲ့ပတ်သက်ပြီးဒေသခံတွေရဲ့တင်ပြချက်နဲ့ဆက်လင်းပြီးတော့မုံပြည်နယ်ဝင်ကြီးချုပ်ရဲ့ဖြေကြားချက်အပေါ်ဝေဖန်မှုတွေတိုးပွားနေပါတယ်စားသုံးလို့မသင့်တော်သလိုပေါက်ပွားမှုနှုံမြန်ဆန်တဲ့စပားဖြက်ခူကိုထိမ့်သိမ့်လို့မရလောက်အောင်ဖြစ်ပွားနေတယ်လို့လည်းဒေသခံတွေကပြောပါတယ်မိကလျာမုံကစူးစီးတင်ဆက်ပေးထားပါတယ
်မွန်ပြည်နယ်ဘီနေမြို့နယ်လေယာဆိုင်ပြိုးတောင်တွေနဲ့ဌာနဆိုင်ရာတာဝန်ရှိသူတွေတွေ့ဆုံတဲ့ပွဲတစ်ခုမှာစပားဖြက်ခူတွေစပားခင်းနေဝင်ရောက်ဖျက်ဆီးနေတာနဲ့ပတ်သက်ပြီးမွန်ပြည်နယ်ဝန်ကြီးချုပ်ဖြေကြားခဲ့တဲ့ပုံမှာလူမှုကွန်ရက်စာမျက်နှာတွေမှာဝေဖန်မှုတွေဖြစ်ခဲ့ပါတယ်ဒီလိုခွေယူတွေဖြက်စီးနေတာကိုလူဝင်အသုံးပြီးစုပေါင်းဖြက်စီးဖို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကအခုလိုပြောပါတယ်
။ခရုကသူများဒီမှာသူများနိုင်ငံမှာကြောင်းစားနေတာဆက်ဆံရရတယ်ဒီ။အဲ့ခရုကမျိုးအကောင်လုံးဖမ်းပြီးတော့ချိန်ပြီးတော့ထုတ်ပြီးတော့အဲ့ထဲမှာဒီဝဲခဲလိုက်ကြည့်ရောအကောင်လုံးဝမ်းသာမိမရောခလီရောအကောင်လုံးခေါ်ယူဖို့ဝမ်းမအနိုင်လားအနိုင်အိမ်ဘေးကမျိုးတွေပါပေါ့ခါပေါ့။
ခရုအရာကောင်တွေကိုလူတွေစားလို့မရတလို့ပောက်ဖွားမှုနှုံမြန်ဆန်ပြီးလွင်အားနဲ့ကောက်ယူလို့မဖြစ်နိုင်တဲ့အတွက်ဝန်ကြီးချုပ်ရဲ့အခုလိုပြောဆိုချက်ပေါ်မှာတောင်လူတွေကြားဝေဖန်စရာဖြစ်နေတယ်လို့လည်းဘီလင်းမြို့နယ်စံစဘာအထင်ဥက္ကဋ္ဌဦးမြင့်ဦးကဆိုပါတယ်
အာတောင်လူတွေနဲ့ပဲတရားထိပ်ပြီးတော့ပြောတဲ့အနေအထားမှာတောင်လူတွေကတော့ဝေဘာနာဝန်ကြီးချုပ်ပြောတာနည်းနည်းကလေးကလားဆန်တယ်ဆိုတဲ့အနေအထားလေးအခရီးတော်တော့သူတို့တောင်လူတွေနဲ့တော့ထိန်းသိမ်းလို့သူတို့တုတ်တင်လို့မနိုင်တဲ့အနေအထားမျိုးတွေရှိတယ်။အဲတို့တော့ဒီခရီးတွေဒီကတော့ပိုးသက်သေးတယ်ပေါ့အားရတွေသုံးတယ်လူနဲ့လည်းတို့တပိုင်းနိုင်နိုင်ကတော့ကောက်တာပေါ့
ခရုတလုံးဥကထောင်းနဲ့ချီပြီးပေါက်နေပြီးတစ်နှစ်ပတ်လုံးပေါက်နေတဲ့အတွက်မိုးစပါးရောနှွေစပါးပါပျက်စီးနေပြီလို့လည်းသူကဆက်ပြောသွားပါတယ်
ဒ ီစီကပေါက်ဖွားနှုန်းတအားများဒီကတစ်နှစ်ပတ်လည်လုံးပမယ်စီတွေကအောင်ထောင်နန်းနဲ့ရှိပြီးသူကပေါက်တယ်ဆိုတော့အဲ့ဒီကပေါက်တာတွေကအကုန်လုံးအကောင့်ဖြစ်တယ်လေတမ်းမှသူတို့ဘလို့မှကိုထိမ့်သိမ်းလို့မရနေမှာ
2008ခုနှစ်နာဂစ်ဆိုင်ကလုံးမှောက်နိုင်တက်ခဲ့ပြီးနောက်ပိုင်းတွဲရှိလာလို့မွန်ပြည်နယ်တွင်းမှာတော့ဒီစဘာဖြက်ခရုကိုနာဂစ်ခရုလို့ခေါ်ဆိုနေကြပါတယ်မွန်ပြည်နယ်အေရဝတီတိုင်းဒေသကြီးအတွင်းဒီစဘာဖြက်ခရုကြောင့်စဘာပျက်စီးမှုများပြားလာပေမဲ့နှိမ့်နေရေးအပိုင်းမှာတော့အကူအညီရယူမှုအားနည်းနေတဲ့အတွက်တောင်သူလယ်သမားတွေအတွက်နှစ်နာမှုတွေလည်းရှိနေပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကချင်ပြည်နယ်ဖားကတ်မြို့နယ်ကြောက်စိမ်းမော်အတွင်းနှုံကန်ကြိုးပေါက်မှုကြောင့်လူဦးရေ100နီးပါးခန့်ပျောက်ဆုံးနေတယ်လို့ဖားကတ်အခြေစိုက်တပါဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကပြောပါရယ်ရခိုင်ပြည်နယ်အတွင်းစစ်ရေးပဋိပက္ခတွေရပ်တန့်ဖို့အစိုးရတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေအကြားပစ်ခတ်မှုတွေရပ်ဆဲပြီးတွေ့ဆုံဆွေးနွေးသွားဖို့ရခိုင်လူမှုအဖွဲ့အစည်း300နီးပါးကတောင်းဆိုလိုက်ပါရယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ။
တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။တော်ရရှင်တွေအနေနဲ့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ပေးပို့နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ bummies@voanews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုတော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးတော့ fax နံပါတ်ကတော့1-239-382-555နဲ့ဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုအောင်လင်းကတလဲချင်ညာပြီးမှဖြစ်ပါတယ
်2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းအဖြစ်အရွေးခံမဲ့အကြောင်းသူသမ္မတဂျိုးဘိုင်ဒန်ဒီနေ့ပဲကြေညာလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မှုသမ္မတလောင်းနေဖြစ်တဲ့ရွေးချယ်ခွင့်ရရေးဂျိုးဘိုင်ဒန်နေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်အများပြားရှိနေတဲ့အထက်မှာဒလဝဲပြည်နယ်ဝါရင်ထက်လွတ်တော်အမှတ်လည်းဖြစ်အရင်သမ္မတဘရက်ကိုဘာမှလက်ထက်မှာသူသမ္မတအဖြစ်နှစ်ကြိမ်တာဝန်ယူခဲ့ပြီးတဲ့ဘိုင်ဒန်ကတော့ရှင်ပြိုင်သူတွေထဲမှာချက်ချင်းဆိုသလိုတိတ်ဆုံးရောက်ခဲ့တာပါသမ္မတလောင်းဖြစ်ရွေးကောက်မှုသူသမ္မတဘိုင်ဒန်ရဲ့ဒီနေ့ကြေညာချက်ထက်မှာတော့အမေရိကန်ပြည်အောင်စုရဲ့အခြေခံစံတမ်းမှုတွေနဲ့ကမ္ဘာလည်းမှာရည်တည်ချက်တွေဟာ NDA နဲ့ကြုံနေရတဲ့အခြေအနေတွေကြောင့်ယူကောက်ပွဲမှာဝင်ဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုပြီးပြောဆိုထားပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဖျက်သိမ်းနိုင်ရေးနိုင်ငံတကာတန်ဝန်းကလုံခြုံရေးအာမခံချက်ပေးဖို့လိုတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်ရုရှားနိုင်ငံအရှေ့ပြားဒေသဗလာဒီဗော့စတော့စစ်ကဲမြို့မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်နဲ့ဒီကနေ့ထိပ်သီးတွေ့ဆုံပြီးရုရှားသမ္မတကသတင်းတောက်တွေကိုပြောဆိုရမှာတော့အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတဖြည်းဖြည်းချင်းယုံကြည်မှုတည်ဆောက်သွားဖို့လိုအပ်တဲ့အကြောင်းပြောဆိုခဲ့တာပါအပြန်လန်အကျိုးစီးပွားတွေကိုလေးစားမှုတွေနဲ့အောင်မြင်အောင်တဆင်ချင်းဆောင်ရွက်သွားနိုင်တဲ့အကြောင်းလည်းရုရှားသမ္မတကအစိုးရဘက်တက်စတင်းဌာနကိုပြောဆိုခဲ့တာဖြစ်ပါတယ်တိရလင်ကနိုင်ငံမှာနောက်ထပ်တက်ခတ်မှုတွေကြုံရနိုင်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်ရှေ့လာမဲ့သတင်းပတ်တွေအတွင်းအများပြည်သူသွားလာတဲ့နေရာတွေကိုရှောင်ရှားကြဖို့ကိုလံပိုမြို့တော်မှာရှိတဲ့အမေရိကန်တန်ယုံကတတိပေးလိုက်ပါတယ်။တရူရီယာထားပြီးနေထိုင်ကြဖို့လူစုလိုက်ပြုံးလက်ရှိတဲ့နေရာတွေကိုရှောင်ကျဉ်ကြဖို့ဒီနေ့ပဲအမေရိကန်တန်ယုံက Twitter လူမှုကွန်ရက်ကနေတတိပေးလိုက်တာဖြစ်ပါတယ်။ဒီနေ့ကနေ့တုန်းက Easter ပွဲတော်အတွင်းလူပေါင်း350ကျော်သေဆုံးခဲ့တဲ့အထူးခံဘုံးကွဲတက်ခတ်မှုတွေကြုံခဲ့ရပြီးတဲ့နောက်မှာပဲအမေရိကန်တန်ယုံရဲ့တတိပေးရဲ့ဒီကနေ့ထွက်ပေါ်လာတာလည်းဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းကညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius ကျန်တာဖြစ်ပါတယ်။ VOA American အတန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25/32/51တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.